Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အတန်းရဲ့2023ခုနှစ်နိုဝင်ဘာလ15ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းတူမီတာ3049နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ကျွန်မနှောင်းလာပါ။ဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကုလသမဂ္ဂအတွင်းမှုချုပ် Mr. Antonio Guterres ဟာကုလသမဂ္ဂကိုဥဆောင်ဖို့တင့်တော်သူမဟုတ်ဘူးလို့ Israel နိုင်ငံရဲ့ဝန်ကြီးကဝေဖန်ပြစ်တင်လိုက်ပါတယ်။အမေရိကန်နဲ့ဗြိတိန်တို့ကဟာမတ်စ်နဲ့ပါလက်စတိုင်းအစ္စလာမ်ဂျီဟတ် PIG အဖွဲ့တွေကိုပြစ်မှတ်ထားပြီးတော့အင်္ဂါနေ့မှာတတိယသုတ်ပိတ်ဆို့ရည်ယူလိုက်ပါတယ်။ CNF နဲ့ PDF တွေပူးပေါင်းတိုက်ခိုက်တာကြောင့်အိန္ဒိယဘက်ကိုထွက်ပြေးသွားကြတဲ့စစ်ကောင်စီစစ်သား43ယောက်နဲ့39ယောက်ကိုမြန်မာနိုင်ငံဘက်ကပြန်ပို့လိုက်ပြီလို့အမည်မဖော်လို့တဲ့အိန္ဒိယတာဝန်ရှိသူကပြောပါတယ်။
အခုလိုသတင်းတွေအပြင်ကာဇာမားချက်ချင်းအပြည့်ရဖို့မွတ်စလင်နိုင်ငံ58နိုင်ငံကတောင်းဆိုချက်ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသမ္မတဂျိုးဘိုင်ဒန်ကိုစကားပါလိုက်ပါတယ်။စီးရဲတင်းမာလာတဲ့မြန်မာနိုင်ငံရဲ့ခရီးမသွားဖို့ဗြိတိန်ကသူ့နိုင်ငံသားတွေကိုတတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဆားတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ရှင်ချက်နဲ့ကဘာတလွားခီးသွာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင
်။ကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာအန်တိုနီယိုဂူတရက်စ်ဟာကုလသမဂ္ဂကိုဦးဆောင်ဖို့တင့်တော်သူမဟုတ်ဘူးလို့အစ္စရေးနိုင်ငံရဲ့ဝန်ကြီးကအင်ကာနေကပြောလိုက်ပါတယ်
။ Guterres is not deserve to be the head of the United Nations.
မစ္စတာဂူတရက်စ်ကုလသမဂ္ဂကိုဦးဆောင်ဖို့ထိုက်တန်သူမဟုတ်တယ်လို့ဒေတာတွေပဲငြိမ်းချမ်းရေးဖြစ်စဉ်ကိုမှမြင့်တင်ဆောင်ရွက်ခဲ့တာမရှိဘူးလို့အစ္စရေးနိုင်ငံရဲ့ဝန်ကြီးအလီကိုဟန်ကဆိုပါတယ်။မစ္စတာဂူတရက်စ်အစ်စ်သွေးကြွအုပ်စုကိုလုံလုံလောက်လောက်မချုပ်ချခဲ့ပဲအီရန်နဲ့နီးစပ်လွန်းတယ်လို့လည်းသူကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့ကုလသမဂ္ဂအဆောက်အဦမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကအခုလိုပြောခဲ့တာပါ။အစ္စရေးနိုင်ငံရဲ့ဝန်ကြီးကဟာမတ်တွေဖမ်းဆီးထားတဲ့အစ္စရေးမိသားစုတွေနဲ့အတူကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့နိုင်ငံတကာကြက်ချင်းကြီးအဖွဲ့တို့နဲ့လာရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်။အောက်တိုဘာ9ရက်နေ့ကဟာမတ်တွေရဲ့တိုက်ခိုက်မှုကြောင့်အစ္စရေးထောက်နေရာတည်ဆုံခဲ့ပြီးလူ140ကိုအစ္စရေးကဖမ်းဆီးသွားခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကို၄ကြောင်း၃ကြောင်းကတိုက်ခိုက်ခဲ့ရမှာလူပေါင်း11,000ကျော်တည်ဆုံခဲ့ပြီးဖြစ်ပါတယ်။အစ္စရေးရဲ့စစ်စီရေးကဒဇုံတရားလွဲမှနေတယ်လို့မစ္စတာဂူတရက်စ်ကအရင်ကပြောခဲ့ပူပါတယ်။အမေရိကန်နဲ့ဗြိတိန်တို့ကဟာမတ်စ်ရဲ့ပါလက်စတိုင်းအစ္စလာမ်ဂျီဟတ် PIG အဖွဲ့တွေကိုပြစ်မှတ်ထားပြီးအင်္ဂါနေ့ကတတိယအသုတ်ပိတ်ဆို့အရေးယူလိုက်ပါတယ်။ရက်စက်ကြောက်တဲ့လုံရတွေအတွက်ရန်ပုံငွေထူထောင်နိုင်စွမ်းကိုအမေရိကန်နဲ့ဗြိတိန်တို့ကညှင်းဆော်လိုက်တာဖြစ်တယ်လို့ကြေညာချက်မှာအမေရိကန်ပတ်တိုင်းဝန်ကြီး Janet Yellen ကပြောပါတယ်။အချမ်းဖက်ဝါရဟာသူ့ကြီးတသက်မဖြစ်ပါဘူးလို့ Mr. Yellen က Miss Yellen ကပြောပါတယ်။အခုလိုရေးယူလိုက်တဲ့အထက်မှာဟာမတ်စ်အဖွဲ့ကိုပူးတွဲထူထောင်သူမမော့တ်ခါလက်ဇာဟာနဲ့အီရန်နိုင်ငံဆိုင်ရာပါလက်စတိုင်းအစ္စလာမစ်ဂျီဟတ် PIG ကိုယ်စားလှယ်ဒမတ်စကတ်ထေဆိုင် PIG အတွေ့အမှုချုပ်နဲ့ PIG စစ်ကောင်းဆောင်တို့လည်းပါဝင်ကြပါတယ်။ဟာမတ်စ်အဖွဲ့ကိုအမေရိကန်ဒေါ်လာသန်း10ချီလွှဲပေးခဲ့တဲ့လက်ဘရွန်ကနဘယ်ချောင်းမန် and co ငွေလဲလုပ်ငန်းနဲ့အဲ့ဒီလုပ်ငန်းပိုင်ရှင်လုပ်ငန်းထူထောင်သူတွေကိုပါပိတ်ဆို့အရေးယူလိုက်တာပါ။အမေရိကန်နိုင်ငံနဲ့ပြည်ထိုင်နိုင်ငံအတွင်းမှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်တာတွေကိုလွှဲပြောင်းခွင့်ကိုလည်းပိတ်ပင်လိုက်ပါတယ်။နိုင်ငံတကာဗန္ဒိုင်းစနစ်ကိုဟာမတ်စ်တဲ့အကြမ်းဖက်အဖွဲ့တွေကအလွဲသုံးစားမပြုတိုင်အောင်ကာဝေးတာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။လမ်းမဲမတ်စ်မှာယူကရိန်းကိုပို့ပေးပြီးဖြစ်မယ်လို့ပြောထားတဲ့ဒုံးချီနဲ့လက်နက်ကြီးကြီးတစ်သန်းကိုတတ်မှတ်ထားတဲ့အချိန်အတိုင်းပို့ပေးနိုင်မှာမဟုတ်ဘူးလို့ဥရောပသမ္မတ EU ကပြောလိုက်ပါတယ်။ဘယ်ဂျီယံနိုင်ငံရဲ့မြို့တော်ဘရပ်ဆဲလ်မှာကျင်းပနေတဲ့ EU ကာကွယ်ရေးဝန်ကြီးများညီလာခံမှာဂျာမနီကာကွယ်ရေးဝန်ကြီးဘိုရစ်ပစ်တိုရီယပ်စ်ကအင်္ဂါနေ့မှာအခုလိုပြောလိုက်တာပါ။ဆောင်းရာသီရောက်ဖို့နီးလာတာနဲ့အမျှယူကရိန်းခြေကအဆောက်အုံတွေကိုရုရှားကတိုက်လာမှရင်ဆိုင်ကြဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကတင်းငွေလွင့်နေကြကနိုင်ငံကိုလွှင့်တဲ့မိန်ကွန်းမှာပြောပြီးနေ့ရက်အကြာမှာ EU ကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ EU ကလက်နက်ကြီးကြီးတွေနဲ့ဒုံးကြီးတွေပေးမဲ့ဂရီကိုပြီးခဲ့တဲ့မတ်လကပေးခဲ့တာဖြစ်ပါတယ်။ဒီကတိကဝတ်မှာအပိုင်း၃ပိုင်းပါရှိပြီးပထမပိုင်းအနေနဲ့ EU အဖွဲ့ဝင်နိုင်ငံတွေကသူတို့မှာရှိတာတွေကိုယူကရိန်းကိုပို့ပေးကြဖို့ဖြစ်ပါတယ်။ဒုတိယပိုင်းအနေနဲ့လက်လက်ထုတ်လုပ်ရေးလုပ်ငန်းတွေစီကနေနိုင်ငံတွေကပူးတွဲမှာကြားကြဖို့ဖြစ်ပါတယ်။ EU က လန်တဲ့ထုတ်လုပ်သူတွေပိုပြီးထုတ်လုပ်နိုင်အောင်လှုပ်ဆောင်နေပါတယ်လို့ဂျာမနီကာဝေးဝန်ကြီးကတော့ပြောပါတယ်။လာမယ့်နှစ်မှာဂျာမနီကယူကရိန်းကိုပေးမဲ့စည်ရေးအကူအညီကိုနှစ်ဆတိုးလိုက်ပြီးအမေရိကန်ဒေါ်လာ 8.5 ဘီလီယံပေးပါလိမ့်မယ်လို့ဘာလင်မှာရှိတဲ့နိုင်ငံရေးသတင်းရင်းမြစ်တစ်ခုကပြောပါတယ်။
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ပုဒုမနေ့သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်ချင်းမျိုးသားတပ်ဦး CNF နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေတိုက်ခိုက်တာကြောင့်အိန္ဒိယဘက်ထွက်ပြေးသွားကြတဲ့စစ်ကောင်စီစစ်သား43ယောက်နဲ့39ယောက်ကိုမြန်မာနိုင်ငံကိုပြန်ပို့လိုက်ပြီလို့အမည်မဖော်လွှဲတဲ့အိန္ဒိယတာဝန်ရှိသူတဦးက Reuters သတင်းဌာနကိုပြောပါတယ်။အိန္ဒိယဘက်ကိုထွက်ပြေးပြီးတဲ့နောက်မီဇိုရမ်ရှိအိန္ဒိယလုံခြုံရေးတပ်ဖွဲ့ကသူတို့ကိုထိနှိပ်ဆောက်ရှောက်ထားခဲ့တယ်လို့ရဲရဲရှိ Lemel Somnanti ကဆိုပါတယ်။ပြန်ပို့တဲ့အခါမှာတော့မဏိပူရမှာရှိတဲ့နယ်စပ်ကိုရဟရင်နဲ့ဖြတ်ကျော်ပြီးမြန်မာအာဏာပိုင်တွေကိုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်လို့အမည်မဖော်လွှဲတဲ့ Federal ဆိုတာလုံခြုံရေးတာဝန်ရှိသူတို့က Writer ကိုပြောပါတယ်။အိန္ဒိယနယ်စပ်ထိန်းချုပ်မှုခိုင်မာရေးကိုလှုပ်ဆောင်မယ်လို့ချင်းမျိုးသားတအူးကောင်းဆောင်တအူးဖြစ်တဲ့ဒေါက်တာရွှေခေါကတော့ပြောလိုက်ပါတယ်။ကျွန်တော်တို့ရှေ့ဆက်တက်မှာပါကျွန်တော်တို့နီးပရိယကတော့ရွာကနေမြို့ကနေနေပြီးတော့ပါလို့ဒေါက်တာရွှေခေါကဆိုပါတယ်။မြန်မာလက်နက်ကိုင်ဒေါ်လာရေးကရှမ်းပြည်နယ်အရှေ့မြောက်ဒေသဒါမကစကိုင်းအနောက်မြောက်ဒေသချင်းနဲ့ရခိုင်မှာပါစစ်မျက်နှာတွေဖွင့်လိုက်တာပါရခိုင်ပြည်နယ်ရေသိပ်တောင်နဲ့မင်းပြမြို့နယ်တွေမှာရှိတဲ့စစ်စခန်းတွေကိုအေးအေးရခိုင်တပ်တော်ကပြီးခဲ့တဲ့ရက်ပိုင်းမှာတိုက်ခိုက်သိမ်းယူခဲ့ပါသေးတယ်ရုရှားနဲ့မြန်မာတို့ကလူကိုပြစ်မှတ်ထားတဲ့မြေမြုပ်မိုင်းတွေအသုံးပြုခဲ့တာကြောင့်ယူကရိန်းနဲ့မြန်မာမှာအရက်သားသေဆုံးတန်ရမှုမြင့်တက်လာခဲ့တယ်လို့အသစ်ထုတ်လိုက်တဲ့မြေမြုပ်ပိုင်းအစီရင်ခံစာကပြောပါတယ်အစိုးရကစားကိုမြေမြုပ်မိုင်းများပိတ်ပြင်ရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ကထုတ်ဝေလိုက်တာဖြစ်ပါတယ်။2022ခုနှစ်မှာအများဆုံးကစီးရီးယားဖြစ်ပြီးသေဆုံးတာရသူ834ယောက်၊ယူကရိန်းက608ယောက်၊ယီမင်နဲ့မြန်မာမာက900ကျော်စီထိခိုက်သေဆုံးခဲ့ကြတယ်လို့အစိုးရခန့်စားကဆိုပါတယ်။မြန်မာနဲ့တချို့နိုင်ငံတွေမှာတက်လာခဲ့ပေမဲ့တကမ္ဘာလုံးမှာတော့ဒီအရင်နှစ်က9544ယောက်ရှိကနေ2022ခုနှစ်မှာသေဆုံးတာရသူ4910ယောက်ထိကျသွားခဲ့တာပါသေဆုံးတာရကြသူတွေရဲ့85%ကျခဲ့နှုန်းရရက်သားတွေဖြစ်ကြပြီးဒါရဲ့တဝက်ကျော်ကကလေးတွေဖြစ်ကြတယ်လို့အစိုးရခန့်စားကဖော်ပြပါတယ်မြန်မာကလူကိုပြစ်မှတ်ထားတဲ့မြေမြုပ်မိုင်းတွေကို1996ခုနှစ်ကလေးကစပြီးအသုံးပြုခဲ့တယ်လို့လူခွေစောက်ကြည့်လေးလာရေးအဖွဲ့ကလက်နက်များဆိုင်ရာစောင့်ကြည့်ရေးတွဲဖက်ညွှန်ကြားမှု Mark Hisney ကဆိုပါတယ်အခုအသုံးကပိုပြီးဆိုးလာပိုပြီးများလာပြီးစစ်ကောင်စီတပ်တွေရောနိုင်ငံတော်မဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေကရောအသုံးများလာကြတယ်လို့လည်းသူကပြောပါတယ်။နိုင်ငံတကာမြေမြုပ်မိုင်းပိတ်ပင်ရေးစာချုပ်ကအသုံးပြုမှုသိုးလောမှုထုတ်လုပ်မှုလွှဲပြောင်းမှုတွေကိုပိတ်ပင်ထားတာပါ။လက်မှတ်ထိုးထားတဲ့အတိုင်းပြည်164ပြည်ရှိပြီးမထိုးတဲ့အတိုင်းပြည်35ပြည်ရှိပါတယ်။မြန်မာနိုင်ငံကလက်မှတ်ထိုးမထားပါဘူး။ဣသရေလထောက်ခံတဲ့တောင်းချီလူမှုအစည်းအဝေးတက်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီမှာအင်္ဂါနေ့ကကျင်းပခဲ့ကြပြီးဟားမတ်ကိုတိုက်ခတ်ရမှာညီညွတ်ရေးနဲ့ဘယ်တော့မှနောက်ထပ်ထပ်မဖြစ်ရေးကိုဟစ်ကြွေးခဲ့ကြပါတယ်။ဣသရေလအလံတွေနဲ့အမေရိကန်အလံတွေတလူလူမြင်ရတဲ့ဒီအခမ်းအနားကိုအထက်လွှတ်တော်အမတ်အများစုခေါင်းဆောင် Chuck Schumer အောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson အောက်လွှတ်တော် Democrat အမတ်များခေါင်းဆောင် Hakeem Jeffries Iowa Republican အထက်လွှတ်တော်အမတ် Johnny Ernst တို့လည်းတက်ရောက်ခဲ့ကြပါတယ်။ပါလက်စတိုင်းတွေအပေါ်ဣသရေလကလောက်ကိုင်းမှုနဲ့ပတ်သက်လို့ဒီမိုကရက်တွေကြားမှာတော့အမြင်အမျိုးမျိုးကွဲနေကြတာပါဂါဇာကပါလက်စတိုင်းပြည်သူတွေခံစားနေရတာတွေတက်သားစေဖို့ဣသရေလရဲ့နိပရိယဆိုင်ရာလှုပ်ဆောင်မှုတွေကိုထိမ့်ထိမ့်သိမ့်သိမ့်လုပ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့တိုက်တွန်းထားပါတယ်ဂျူတွေကိုဒုတိယကမ္ဘာစစ်အတွင်းကနာဇီတွေကအစုလိုက်အပြုံလိုက်တိုက်ဖြတ်ပြီးကြတဲ့ကဆိုလို့ရှိရင်ဒါကဂျူးတွေပေါ်အကြီးအမားဆုံးအစုလိုက်အပြုံလိုက်တိုက်ဖြတ်မှုဖြစ်တယ်လို့ဣသရေလသမ္မတIsaac Hasok video ကနေစတယောက်ခဲ့သူတွေကိုပြောလိုက်ပါတယ
်ထိ တန်ရောက်တဲ့တွင်တွေကိုဥသိမောင်တန်းကြေညာခဲ့တာပါရှင် VOA American အတန်းကနေဒီကနေ့ဗုဒ္ဓဟူးနေ့မနေ့ခင်အစီအစဉ်တွေကိုမနေ့6နိုင်ရနေ9နိုင်ထိလိုင်းဒိုမီတာ3049လိုင်းလမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့မှာလည်းတပြိုင်နက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြည့်ရှုနားဆင်ကြရအောင်ပါAmerican ပြည်ထောင်စု San Francisco မြို့မှာဒီသတင်းပတ်တဲ့ကျင်းပတဲ့ Asia Pacific ပူးပေါင်းဆောင်ရွက်အဖွဲ့ APEC ထိပ်သီးစည်းဝေးဆွေးနွေးပွဲဟာကုလသမဂ္ဂပြည်ညင်းစာတမ်းလက်မှတ်ရေးထိုးခဲ့တဲ့1945ခုနှစ်နောက်ပိုင်း San Francisco မြို့မှာကမ္ဘာကောင်းဆောင်တွေအများဆုံးစုဝေးတဲ့ထိပ်သီးဆွေးနွေးပွဲဖြစ်ပါတယ်ဒီလိုကမ္ဘာကောင်းဆောင်တွေစုဝေးတဲ့ထိပ်သီးဆွေးနွေးပွဲတမိုင်းဖြစ်ရတဲ့ချို့ကို VOA သတင်းထောက် Chris Castillo ကပြန်ပြောင်းသုံးသပ်တင်ပြထားတာကိုမခင်ဖြူတွေကပြောပြထားပါတယ်ရှင်
လွန်ခဲ့တဲ့98နှစ်ကနိုင်ငံပေါင်း46နိုင်ငံကကမ္ဘာခေါင်းဆောင်တွေအပြင်တက်ဆိုင်ရာကိုယ်စားလှယ်တွေအကြံပေးပုဂ္ဂိုလ်တွေနဲ့ဝန်ထမ်းပေါင်း 3,500 လောက်ပါဝင်တက်ရောက်ပြီးဆန်ဖရန်စစ္စကိုမြို့မှာနှစ်လကျော်စုဝေးခဲ့ကြတာရှိပါတယ်။ဒုတိယကမ္ဘာစစ်အဆုံးသတ်ခါနီးကာလကမ္ဘာကြီးညီညွတ်ရေးဂျိုးပန်းတဲ့အနေနဲ့ကုလသမဂ္ဂအဖွဲ့ကြီးကအဲ့ဒီအချိန်ကတည်ဆောင်ခဲ့ကြတာဖြစ်ပါတယ်
။ Let us not fail to grasp this supreme chance.
ပြတ်ကျရဲ့လမ်းညွှန်မှုနဲ့ငြင်းငြိမ်းရေးတိဆောက်ဖို့ကမ္ဘာတဝန်စင်ကြုံတရားပြေဝတဲ့အုပ်ချုပ်မှုတည်းရဲ့ဖန်တီးနိုင်မဲ့အရေးကြီးတဲ့အခွင့်အလမ်းကိုလက်လွတ်မခံကြပါစို့လို့အဲ့ဒီချိန်ကအမေရိကန်သမ္မတဟယ်ရီထရူမန်ပြောသွားတာပါ1945ခုနှစ်ကကမ္ဘာခေါင်းဆောင်တွေဆန်ဖရန်စစ္စကိုမြို့ကိုမှရွေးချယ်စုဝေးဖြစ်ခဲ့တာကတော့ချက်ခံမှုအားကောင်းတဲ့ဒီမျိုးရဲ့ထူးခြားမှုတွေကြောင့်ပါလို့တန်တမန်ရေးရာကျွမ်းကျင်သူတွေကပြောဆိုကြပါတယ်ဆန်ဖရန်စစ္စကိုမြို့ဟာ1906ခုနှစ်ငလျင်တန်းကနေပြည်လဲနလန်ထူပြီးဖွံ့ဖြိုးလာခဲ့တယ်လို့စစ်ပွဲတွေအတွက်ရေးပါတဲ့သင်္ဘောတွေတည်ဆောက်တဲ့နေရာဖြစ်တဲ့အပြင်တရုတ်နဲ့ဂျပန်အပါအဝင်အာရှຫນွေဘွားတွေအတန်အသင့်ရှိတဲ့မတူကွဲပြားတဲ့လူမှုတိုင်းဝိုင်းတွေစုဝေးနေထိုင်ရာထူးခြားတဲ့မြို့တစ်မြို့ဖြစ်နေတာပါအဲဒီအချိန်ကမူရင်းကုလသမဂ္ဂဘရင်းရင်စာတမ်းမူကျန်းရေးဆွဲရာမှာအမျိုးသမီးတွေရဲ့ပါဝင်မှုကလည်းသတိပြုစရာဖြစ်ခဲ့ပါတယ်ဘရာဇီးနိုင်ငံကပါဇာလုစ်အပါအဝင်အမျိုးသမီးလေးဦးဒီပရင်းရဲ့လက်မှတ်ရေးထိုးရမှာပါဝင်ခဲ့တာဖြစ်ပါတယ
် The observation I think from Berta Lutz they said you know you might call us ladies
သူလေးလာတွေ့မြင်တဲ့အတိုင်းဘာဇာလုစ်ပြောခဲ့တာရှိပါတယ်ကော်ဖီဖြော်ယူလာပေးတဲ့ခါမျိုးနေ့လယ်စာပြင်ဆင်ကြွေးမွေးတဲ့ခါမျိုးမှာကျမတို့ကိုအမျိုးသမီးတွေလို့ခေါ်ခြင်းခေါ်ဒါပေမဲ့ဒီနေရာမှာတော့လာမခေါ်နဲ့ဒီနေရာမှာတော့ကျမတို့လည်းရှင်တို့လိုမျိုးကုစရယ်တွေပဲလို့သူကပြောခဲ့တာပါ
1945ဆန်ဖရန်စစ္စကိုညီလာခံတက်ရောက်ခဲ့ကြတဲ့သူတွေဟာသူတို့လုံဆောင်ချက်တွေရဲ့အရေးပါမှုကိုကောင်းကောင်းနားလည်ခဲ့ကြသလိုနောက်ထပ်ကမ္ဘာစစ်ကြီးမဖြစ်အောင်ကာကွယ်ပြီးစုပေါင်းအားနဲ့ကမ္ဘာပြည်ထနာကြီးတွေကိုဖြည့်ရှင်းနိုင်မဲ့အခြေခံအုတ်မြစ်တရက်ကိုဖန်တီးပေးခဲ့ကြတာပါစိုးရတဲ့ချိန်တွေကြားမှာကိုပဲအနာခက်အကျွဲ့မျှော်လင့်ချက်မပြတ်ခဲ့ကြသူတွေပါလို့ဆန်ဖရန်စစ္စကိုပြည်နယ်တပ်ကတော်ကနိုင်ငံတကာဆက်ဆံရေးလက်ထောက်ပါမောက်ကအန်သနီဖန်ခီကပြောပါတယ်
For extent like the horrors of the Holocaust are becoming known people knew
ဒီလိုသနဲ့ချီတပ်ဖြတ်ခံရတဲ့ Holocaust လို့တောက်မဖွေရာဖြစ်ဆိုးတွေကွာကြီးမှဖြစ်ပျက်နေတဲ့အရာတွေကိုလူတွေကတနေ့တခြားပို့ပြီးသိလာကြပါတယ်။ဒါကြောင့်ကမ္ဘာတဝန်းနိုင်ငံတွေအနေနဲ့လူခွင့်ရေးကိုအမှန်တကယ်ကာကွယ်နိုင်မဲ့စစ်မှန်တဲ့ဂတိကဝတ်တွေနဲ့အတူနိုင်ငံတကာစီးပီးဥပဒေတွေရှာဖွေဖို့လိုအပ်လာပြီးဆိုတော့ကိုသဘောပေါက်လာကြပါတယ်။
ဒီနေ့ပဲကျေးဇူးပါတဲ့အာရှပစိဖိတ်ပူပေါင်းဆောင်ရွက်ရေး APEC ထိပ်သီးဆွေးနွေးပွဲကနေအရေးပါတဲ့သဘောတူညီချက်တွေချမှတ်နိုင်တာမျိုးမရှိဘူးဆိုရင်တော့မှဒီလိုနိုင်ငံစုံပါတဲ့သွေးဆုံဆွေးနွေးမှုတွေကတော့အရေးကြီးတော့ပါပဲလို့ကျွမ်းကျင်ပညာရှင်တွေကပြောဆိုကြပါတယ
် The actual work of these conferences as it happened in 1945
ဒီညီလာခံကြီးတွေရဲ့တကယ်အလုပ်ကတော့1945ခုနှစ်တုန်းကလိုပါပဲပပေါင်းစုံကလူပုဂ္ဂိုလ်တွေပါဝင်ပြီးတော့မှန်ကန်တဲ့ပူးပေါင်းဆောင်ရွက်မှုတွေလက်တွေ့ကျတဲ့ဖြည့်ရှင်းချက်တွေဖြစ်လာစေဖို့အတွက်အရေးပါတဲ့ညွှန်ကြားချက်တွေအခြေခံမှုတွေချပေးတာဖြစ်ပါတယ
်အခုအေးဖက်ထိပ်သီးညီလာခံမှာကမ္ဘာကောင်းဆောင်တွေဆန်ဖရန်စစ္စကိုမြို့မှာစုဝေးနေကြတာနဲ့အမျှဆန်ဖရန်စစ္စကိုဟာတန်တမန်ရေးမှာအဓိကကျတဲ့နေရာတစ်ခုပြန်ဖြစ်လာပါတယ်ရှင
်မကင်ဖြူတွေတင်ပြတော့ပါရှင်ကမ္ဘာပေါ်မှာမွတ်စလင်အများဆုံးနေထိုင်တဲ့တိုင်းပြည်တစ်ခုဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကသမ္မတဂျိုကိုဝီဒိုဒိုဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တနင်္လာနေ့ကအင်ဖြူရောမှာတွေ့ဆုံပြီးဂါဇာမှာချက်ချင်းအပြစ်ရဖို့မွတ်စလင်နိုင်ငံ59နိုင်ငံကတောင်းဆိုချက်ကိုသတင်းစကားပါခဲ့ပါတယ်။အင်ဖြူရောသတင်းထောက်ချုပ်ဘက်စတီဝီဒါကူဆာရာသတင်းပေးပို့ထားတာကိုတော့ကိုငင်းညာကပြောပြထားပါတယ
်။ဂါဇာမှာမြေပြင်ကရောဝေဟင်ကပါအစ္စရေးကထိုးစစ်တွေတိုးလုပ်နေတဲ့အချိန်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုအာရန်နဲ့မွတ်စလင်နိုင်ငံ59နိုင်ငံကသတင်းစကားကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသတင်းပေးခဲ့ပါတယ်
။ Indonesia appeal to the US to do more to stop the
Gaza ga tap phyat mu lo yet tan pho American ga that to lou saung mu Indonesia a ni ne taung so ba de lu da chin sa na mu twet a pye yat da go te cha paw lou ya ma ba
pi ga de ba Saudi Arabia nai ngan Riyadh myo ma chin pa ga de Islamic nai ngan mya bu paung saung ywe yi a phwe OIC a ye paw a si we ga song phyat chat go tamra wi lo do ga tin pya ga da ba ai song phyat chat the ma Israel ye Gaza a paw lou saung jet dwe ha ကိုယ်ကတာကိုခုခံကာဝယ်မှုဆိုတာကိုပယ်ချပြီးစစ်ပွဲကိုချက်ချင်းအဆုံးသတ်ဖို့တောင်းဆိုထားပါတယ်။ Israel ပေါ်လက်နက်ရောင်းချတာကိုရပ်တန့်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေတိုးပေးဖို့ကိုလည်းတောင်းဆိုထားပါတယ်။အရေးကြီးတဲ့ဓာတ်သတ္တုပစ္စည်းတွေစင်စက်မပြတ်ရရှိရေးအပါအဝင်ဘုံအကျိုးစီးပွားတချို့ကိုသမ္မတဘိုင်ဒန်ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဟာနီကယ်ဓာတ်သတ္တုကမ္ဘာပေါ်မှာအများဆုံးရှိတဲ့နိုင်ငံဖြစ်ပြီးတော့အမေရိကန်လျက်စစ်ကားဘက်ထရီဈေးကွက်ကိုဝင်ရောက်ချင်တာပါ။ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့တန်ရှင်းတဲ့စွမ်းရည်ကူးပြောင်းရေးနဲ့ပင်လယ်ပြင်လုံခြုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။သမ္မတဘိုင်ဒန်က
ကျွန်တော်တို့ဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရင်အမြင့်ဆုံးဖြစ်နိုင်တဲ့အခြေအနေကိုရောက်ဖို့ပြောဆိုခဲ့ပါတယ်။ဘက်ဆောင်ပါဝင်တဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးပါ
။ဂါဇာအကြောင်းသမ္မတဘိုင်ဒန်ကမပြောပါဘူး။အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်က
Many issues they will agree wholeheartedly.
ကိစ္စတော်တော်များများမှာသူတို့သဘောတူကြမှာပါ။အဲ့ဒီအပေါ်မှာလည်းသူတို့သိတာတဲ့တိုးတက်မှုတွေရှိမှာပါ။တချို့ကိစ္စတွေမှာတော့သူတို့အမြင်မတူတာတွေရှိပါတယ်။သမ္မတဝီဒိုဒိုရဲ့ဂါဇာပြည်ခပေါ်ရည်ရည်ချက်ကအများသိပြီဖြစ်ပါတယ်သမရဘိုင်ဒန်ရဲ့ယက်တီချက်ကိုလည်းသိကြမှာပါဒီကိစ္စအပေါ်သူတို့ရဲ့အမြင်တွေကိုပြောဖို့အခွင့်အရေးတွေလည်းရကြမှာပ
ါဝါရှင်တန်တွေ့ဆုံမှုအပြီးမှာသမရဝီဒိုဒိုအနေနဲ့အမေရိကန်ကအင်ရှင်အဖြစ်ဆန်ဖရန်စစ္စကိုမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးကိုတက်ရောက်မှာပါသမ္မတဘိုင်ဒန်အနေနဲ့လည်းအေပက်အစည်းအဝေးဘေးဘန်တွေ့ဆုံမှုအဖြစ်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှုရှိပါတယ်ဘိုင်ဒန်အနေနဲ့ဝီဒိုဒိုနဲ့တွေ့ဆုံမှုကနေရခဲ့တဲ့တရုတ်ဘော်ဒေတာတွေအမြင်တွေကိုတရုတ်ခေါင်းဆောင်နဲ့ဆွေးနွေးဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကိုငင်ကြပါရှင်ခုတော့ပြည်တွင်သတင်းဖက်ဆက်ရအောင်ပါရှမ်းမြောက်ကညီနောင်မဟာမိတ်တုံးဖွဲ့ရဲ့2029စစ်စင်ရေးဟာမြန်မာနိုင်ငံအနှံ့ကတော်လှန်ရေးအင်အားစုတွေအတွက်အကျိုးဖြစ်ထွန်းစေခဲ့တဲ့အပြင်တရုတ်ရဲ့ Cyber Yasbo ဂိုင်းတွေကိုဖြိုခွင်းရေးရပ်ပိုင်းအတွင်ထိရောက်အောင်နှိမ်နင်းပေးနိုင်ခဲ့ကြောင်းမြန်မာအရေးကျွမ်းကျင်သူအမေရိကန်အကြီးတန်းသုတေသီတဦးက VOA ကိုပြောပါတယ်။အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIP ကမြန်မာနိုင်ငံဆိုင်ရာညွန်ကြားရေးမှူး Jason Tower ကိုမိုက်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်။
How has the operation 1027 impacted
Shanxi မြောက်ပိုင်းကညီနောင်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်ရေးကဒီတရုတ်မြန်မာနယ်စပ်က cyber ရာဇဝတ်မှုတွေကိုနှိမ်နင်းနေတဲ့တရုတ်အစိုးရရဲ့လှုပ်ဆောင်ချက်တွေအပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေလဲရှင်
Yeah, so I think just as operation 1027 kicked off
စစ်စီတစ်တုံညာနှစ်ခွန်စတင်လိုက်တာနဲ့တပြိုင်တည်းမြန်မာစစ်တပ်အကာအကွယ်အောက်မှာဖြစ်နေတဲ့ရာဇဝတ်မှုတွေအားလုံးဟာဘလောက်ထိထိတ်လန့်ကြောက်ရွံ့ပွေကောင်းလဲဆိုတာကိုတရုတ်ဘက်ကအမှန်တကယ်သိရှိသွားတယ်လို့ကျွန်တော်မြင်ပါတယ်။တစ်တုံညာနှစ်ခွန်စစ်စီရင်ပတိုင်ခင်အောက်တိုဘာလ20ရက်မှာမြန်မာစစ်တပ်လက်အောက်ခံကိုကန့်နေကြာဆောက်တပ်ထိန်းချုပ်ထားတဲ့ခြံဝင်းတစ်ခုထဲမှာကြောက်မက်စရာကောင်းတဲ့အစုလိုက်ပြုံနဲ့တပ်ဖြတ်မှုဖြစ်ခဲ့ပါတယ်။online ရာဇဝတ်ဂိုင်းတွေအတင်းကျပ်စေခိုင်းခံရသူတရုတ်နိုင်ငံသားအများအပြားအဲ့ဒီခြံဝင်းတွေကနေထွက်ပြေးလွတ်မြောက်ဖို့ကြိုးပမ်းနေချိန်မှာနေကြဆောက်တပ်တွေနဲ့မြမလူမျိုးရေးတပ်တွေကသူတို့တွေကိုပြတ်တက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့လို့ Coke MNDAA နဲ့မဟာမိတ်ညီနောင်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စီစတင်ခဲ့တဲ့နောက်ွယ်မှာတရုတ်ရှိနေတဲ့ဆိုတဲ့အဓိကအကြောင်းရင်းကသူတို့နိုင်ငံသားတွေအစုလိုက်အပြုံလိုက်ပြတ်တက်ခံခဲ့ရတဲ့အခြေအနေကြောင့်ဖြစ်ပါတယ်။တစ်တုံညာနှစ်ခုစစ်စီရင်ဟာတကယ့်ကိုထူးခြားပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာအဓိကရေးပါတဲ့မြို့တွေကိုသိမ်းပိုက်နိုင်ခဲ့ပြီးတော့စစ်စင်ရေးရဲ့အရှင်ဟုံကိုမြန်မာလာစီခဲ့ပါတယ်။တရုတ်နယ်စပ်ကကုန်းတွယ်စီးပွားရေးအဓိကမြို့နှစ်မြို့ဖြစ်တဲ့ချင်းရွှေဟော်နဲ့ကွမ်းလွန်ကိုရပ်ပိုင်းတွင်းမှာသိမ်းနိုင်ခဲ့တာတွေ့ရပါတယ်
။ So that mean like the resistance operation
ဒါဆိုရင်ကျမထပ်ပြီးတော့တေးချအောင်မြင်ချင်တာကဂျေးစင်တာဝါပြောသလိုဆိုရင်တစ်တုံညာနှစ်ခုစစ်စင်ရေးဟာတရုတ်ရဲ့ online ရာဇဝတ်ဂိုင်းတွေကိုဖြိုခွဲရေးမှာအထောက်အကူပြုခဲ့တယ်ဆိုတဲ့သဘောလားရှင်
Yes, because what you see is since May of this year, China has been putting pressure.
ဟုတ်ပါတယ်။ဘာလို့လဲဆိုတော့ဒီနှစ်မေလကလေးကတရုတ်ကမြန်မာစစ်တပ်ကိုစိုက်ဘာရာဇဝတ်ကိန်းတွေကိုဖြိုခွဲဖို့ဖိအားပေးနေပြီမဲ့မြန်မာစစ်တပ်ဘက်ကဘာမှလှုပ်ဆောင်နိုင်ခဲ့ခြင်းမရှိပါဘူး။တရုတ်စစ်ဘက်ကဒီကိစ္စကိုစစ်ကောင်စီနဲ့ဆွေးနွေးဖို့အတွက်သူတို့ရဲ့စစ်မြင့်အရာရှိတွေကိုနေပြည်တော်ကိုအချိန်ကြီးဆစ်လုခဲ့တာ။ဝါနဲ့မိုင်းလာနေပြည်တော်မှာအွန်လိုင်းလိမ်လည်တဲ့စိုက်ဘာရာဇဝတ်ကိန်းတွေကိုတရုတ်ကဝင်ရောက်အပြင်းထန်နှိမ်နင်းလာပြီးခရိုနီကိုကန့်တထေးကြီးတွေလုပ်ငန်းရှင်တွေကိုကန့်နေကြဆောက်တက်ကခေါင်းဆောင်တွေကိုတရုတ်ဘက်ကဖမ်းဆီးခဲ့တာစတဲ့လူရက်တွေမှာစစ်ကောင်စီဘက်ကဘာတစ်ခုမှပူပေါင်းပါဝင်ဆောင်ရွက်တာမရှိခဲ့တယ်လို့ဘာမှထူးထူးခြားခြားအပြောင်းလဲဖြစ်မလာခဲ့ပါဘူး။ဒါပေမဲ့တစ်တုံညာနှစ်ခွန်စစ်စီရေးကြောင့်ဒီအခြေအနေတွေပြောင်းလဲသွားပါတယ်။ကိုကန့် MNDAA ကနေဥဆောင်ခဲ့တဲ့စစ်စီရေးကနေစိုက်ဘာရာဇဝတ်ကိန်းတွေကအတင်းအဓမ္မစစ်ခိုင်းနေသူတွေကိုလွတ်ပြေးအောင်လှုပ်ဆောင်ခဲ့ပါတယ်။လူပေါင်းတစ်ထောင်လောက်လွတ်မြောက်လာတာကိုဗီဒီယိုတွေထဲမှာတွေ့မြင်ခဲ့ကြပြီးတော့တရုတ်နိုင်ငံသားတွေတရုတ်နိုင်ငံဘက်ကပြန်သွားခဲ့ကြတာတွေကိုအားလုံးတွေ့မြင်ကြရမှာပါ။ဒါကြောင့်မြန်မာစစ်တပ်ဘက်ကလမ်းနဲ့ချီဘာမှမလုပ်ဘဲနဲ့ရာဇဝတ်ကိန်းသားတွေကိုအကာအကွယ်ပေးခဲ့တဲ့အချိန်မှာတစ်တုံကြာနှစ်ခွန်စစ်စီရေးကညီတော်မဟာမိတ်သုံးဘွဲ့ကကိုကန့်နေပြီးမှရှိနေတဲ့အခြေအနေတွေကိုနှစ်ပတ်အတွင်းမှာပဲအချိန်ယူပြီးတော့ပြောင်းလဲအောင်လုပ်နိုင်ခဲ့ပါတယ်။တရုတ်နိုင်ငံဘက်ကကြည့်ရင်တော့သူတို့လိုချင်တဲ့အတိုင်းအတာဖြစ်လာတာကိုမြင်နေရတာပါ။သူတို့နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ကိုကတ်မှရှိတဲ့ရာဇဝတ်ကိန်းတွေကိုနှိမ်နှင်းပြီးတော့အဓမ္မစီခိုင်းခံရသူတွေလွမြောက်အောင်လို့တစ်တုံညာနှစ်ခွန်စစ်စီရေးကလုပ်ပေးနိုင်ခဲ့ပါတယ်။ဒါပေမဲ့ပိစက်မှုအနေနဲ့ကနှစ်နိုင်ငံကုန်သွယ်ရေးတွေပိတ်ထားရတဲ့အတွက်နင့်နာဆုံးရှုံးမှုတွေရှိနေပါတယ်။ဒါပေမဲ့လို့နေဆက်ဒေသတွေဘက်မှာမြန်မာစစ်တပ်ဘက်ကအုတ်ချုပ်ထင်းသိမ်းနိုင်တဲ့စွမ်းရည်မရှိဘူးဆိုတာတရုတ်ဘက်ကမြင်နေခဲ့တာကြားပါပြီ။သူတို့ရဲ့ပိုလန်မှစီမံကိန်းနဲ့ဆိုင်တဲ့စီးပွားရေးယင်းနှိမ့်နှံမှုတွေအတွက်မြန်မာစစ်တပ်အသုံးမဝင်ဘူးဆိုတာတရုတ်ကသိထားပါတယ်။အခုနောက်ဆုံးအွန်လိုင်းရာဇဝတ်ကိန်းတွေနှင်းနေတဲ့ကိစ္စမှာတော့စစ်ကောင်စီဘက်ကဘာတစ်ခုမှဆွမ်းဆောင်နိုင်ခြင်းမရှိဘူးဆိုတာကိုသက်သေပြနေပါတယ်
။ The military junta responded that they cooperate with Chinese government and arrest
ဒါပေမဲ့စစ်ကောင်စီရဲ့အကြောင်းပြချက်တွေထဲမှာလည်းဒီရာဇဝတ်ကိန်းတွေရှိနေတာနောက်ပြီးအတင်းအဓမ္မစစ်ခိုင်းခံရသူတွေရှိနေတဲ့နေရာတွေကသူတို့ထိန်းချုပ်ထားတဲ့နေမျိုးတွေမဟုတ်ပဲနဲ့ဝမိုင်းလာကိုကန့်စားတဲ့ဒီတိုင်းနာလက်နက်ကိုင်ဖွဲ့တွေထိန်းချုပ်ထားတဲ့နေမျိုးဖြစ်နေတဲ့ချက်ကိုအကြောင်းပြခဲ့သလိုဒီတရုတ်အလို့ကြသူတို့ဘက်ကလိုက်လျောဆောင်ရွက်မှုတွေရှိခဲ့တယ်လို့ဒီ Phoenix သတင်းဌာနနဲ့မေးမြန်းခဲ့မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောသွားပါတယ်ဂျေဆင်တာဝါဘယ်လိုမြင်လဲရှင်
Well, I think that the junta all along has not taken seriously
ကျွန်တော်မြန်မာတော့ online လိမ်လည်တဲ့ cyber ရာဇဝတ်ကိန်းတွေကိုအပြင်းထန်နှိမ်နှင်းဖို့နိုင်ငံတကာရဲ့တောင်းဆိုချက်တွေကိုစစ်ကောင်စီဘက်ကတလျှောက်လုံးအလေးနဲ့ထားတာမတွေ့ခဲ့ရပါဘူး။တကယ်တမ်းကဒီရာဇဝတ်မှုတွေလှုပ်ခွင့်ရအောင်လို့လမ်းဖွင့်ပေးခဲ့သူဟာမြန်မာစစ်တပ်ပဲဖြစ်ပါတယ်။စစ်တပ်နဲ့ပူးပေါင်းထားတဲ့ကရင်နေကြားစောက်တပ်ခေါင်းဆောင်စောချစ်သူဆိုလို့ရှိရင်ထိုင်းနေဆက်တလျှောက်မှာကရင်ပြည်နယ်မှာကိုပိုင်မျိုးတွေကိုတိစောက်ထားပြီးတော့စစ်တပ်ရဲ့အကာအကွယ်အောက်မှာရာဇဝတ်လုပ်ငန်းတွေကိုဆက်ပြီးတော့လုပ်ကင်နေရပါ။ကိုကတ်မှာဆိုလို့ရှိရင်လေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခရိုနီမိသားစုတွေကရာဇဝတ်လုပ်ငန်းတွေကိုလုပ်ကင်နေပါတယ်။ကိုကန့်ခရိုနီအုပ်စုဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့2009ခုနှစ်မှာဒဲရိုက်ချိဆက်ပြီးတော့ကိုကန့် SAC ကိုကန့်ဒေသအုပ်ချုပ်ရေးအဖွဲ့ဆူပြီးတော့နေကြားဆောင်တက်ကိုတည်ထောင်ခဲ့တာပါ။အဲဒီကိုကန့်နေကြားဆောင်တက်ကတရုတ်နိုင်ငံကအွန်လိုင်းလိမ်လည်တဲ့ရာဇဝတ်ကိန်းဖွဲ့တွေနဲ့ပူးပေါင်းပြီးတော့သူတို့နေမြေထဲမှာရာဇဝတ်လုပ်ငန်းတွေကိုလုပ်ကင်ခဲ့တာဖြစ်ပါတယ်။စိုက်ဘာကြုံပြုတ်မှုတွေအွန်လိုင်းကနေပြီးတော့ငွေကြေးလိမ်လည်တာတွေကိုကိုကန့်နေကြားဆောင်တက်ဖွဲ့ကအဓိကအကာအကွယ်ပေးခဲ့တယ်လို့ဒီတက်ဖွဲ့ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ကိုကန့်ခရိုနီအုပ်စုကဥဆောင်နေတာလည်းဖြစ်ပါတယ်။
VOA မြန်မာပိုင်းကနေပုံထုနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံတွင်းစီးရဲပဋိပက္ခဖြစ်ပွားရာနေရာဒေသတိုးလာနေချိန်မှာနိုင်ငံတကာကလည်းသူတို့ရဲ့နိုင်ငံသားတွေမြန်မာပြည်ထဲတိုးလာခွင့်ကိုနေရာတွေပို့ပြီးတော့ကန့်သတ်လာပါတယ်။ဗြိတိန်နိုင်ငံသားရဲ့ယုံ FCTO ရဲ့အခုနောက်ဆုံးထုတ်ပြန်ချက်ထဲမှာရန်ကုန်၊ပဲခူးနဲ့အေရဝတီတိုင်းအဲ့ဒီနေရာ၃နေရာကိုအစိမ်းရောင်ဒေသအဖြစ်သတ်မှတ်ထားပြီးတော့ခရီးမသွားခင်အကြံပြုချက်ရယူဖို့တတိပေးထားပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုတော့မတင်ရေးထိုက်ကပြောပြထားပါတယ်။
မြန်မာနိုင်ငံတွင်းမှာစစ်ကောင်စီနဲ့ဒေသခံတော်လှန်ရေးအင်အားစုတွေကြားတိုက်ပွဲတွေကြောင့်နေမြေလုံခြုံမှုမရှိလို့ခီးသွွာလာခွင့်ပြုတဲ့နေရာတွေလည်းရှားလာပါတယ်။နိုင်ငံတကာကနေမြန်မာနိုင်ငံမှာရောက်ရှိနေတဲ့သူတို့ရဲ့နိုင်ငံသားတွေအတွက်ခီးသွွာလာခွင့်ကိုကန့်သတ်ထားတာဖြစ်ပြီးဒီထဲမှာဗြိတိန်နိုင်ငံလည်းပါဝင်ပါတယ်။ဗြိတိန်နိုင်ငံသားရေယုံ FCDO ရဲ့အခုနောက်ဆုံးနိုဝင်ဘာလ10ရက်ထုတ်ပြန်ချက်ထဲမှာတော့ရန်ကုန်၊ပဲခူးနဲ့အေရဝတီတိုင်းဒီနေရာတွေကိုသာအစိမ်းရောင်နေမြေအဖြစ်သတ်မှတ်ပေးထားပြီးခရီးမသွားခင်အကြံပြုချက်တောင်းခံချဖို့လည်းသတိပေးထားပါတယ်ရန်ကုန်လိုလူဦးရေထူထပ်တဲ့မြို့ပြမှာတခြားဒေသတွေလိုစီးရေပဋိပက္ခမတင်းမာပေမဲ့ စီယနာရှင်ကိုဒေါ်လာနဲ့လှုပ်ရှားမှုတွေကတော့အနည်းနဲ့အများရှိနေတုံးမယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်ကျူးလွန်သူဘယ်သူဘယ်ဝါမသိတဲ့ပောက်ကွဲမှုတွေကလည်းဆက်ပြီးရှိနေပါတယ်။မြန်ကုန်းမြို့နယ်တရက်ကွက်မှာရှိတဲ့ Honey Nets Bar မှာလည်းနွေဘာလ23ရက်ည9နာရီဝန်းကျင်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့အနားမှာနေထိုင်သူတွေကပြောပါတယ်
ကျွန်တော်တို့ကတော့ဖြစ်ပြီးမှလေ online ပေါ်တမတင်းရတာပါအတန်းလည်းမကြားလိုက်ဘူးဖြစ်လိုက်တော့လေဟိုထူးထူးခြားခြားတော့ဘာမှမရှိပါဘူးပဲကျွန်တော်တို့အသိမကြားလိုက်ဘူးပြဟုတ်တယ်ဟုတ်စစ်စီရင်းကြတယ်ပါရှင်လည်းကျွန်တော်တို့ဟိုအတားတကြီးပဲပေါ့နော်စစ်စီတာလည်းစစ်စီရင်းတာစစ်စီအတိုင်းဖြစ်ကြတော့လည်းပါပဲ
အခုတိုင်းမှလည်းစစ်ကောင်စီဘက်ကအခုရက်ပိုင်းနဲ့လုံခြုံရေးကင်းလှတာတွေပို့တိုးလောက်လာတယ်လို့ဒေသခံတွေကပြောပါတယ်ညဘက်ချိန်တွေမှာကား9စီး8စီးဝင်းကျင်လောက်နဲ့ကင်းလှည့်ထားရရှိနေပြီးဒေသခံတွေကတော့ညမောင်ရီပြုစာခြေလောက်ကလေးကအသွာလာတိတ်မလုံးကြတော့ဘူးလို့ဘကူးမျိုးကန်တယောက်ကပြောပါတယ
်ဒေသတွေတက်လာတော့သူတို့ရွာအဝင်ပေါက်တွေဘာတွေမှဟိုအရင်တော့သူတို့အစောကြီးလာလေ3နိုင်ခွဲတွေဘာလာရှင်းတယ်ပေါ့လေအခု3နိုင်ခွဲတို့4နိုင်လာတဲ့ခါကျရင်အမှစောင့်နေတဲ့အခွဲတွေတွေ့ရပေါ့ဗာလဲညာလဲပေါ့မင်းမရတာလေးဘာလေးရှိတယ်ပေါ့ရက်ပိုင်းတော့သူတို့လည်းတော်တော်ကြီးသတိကြည်ကြီးထားပြီးတော့ငကိုတဲ့ပို့ပြီးတော့တိုးပြီးတော့လဲလဲစောက်ကြည့်နေတဲ့သဘောရှိတယ်။တကယ်ထိတ်လန့်လန့်တော့ဖြစ်နေကြတာဟောအေးတက်တာတော့မရှိဘူးပေါ့
။အရာဝတီတိုင်းမှာတော့ပွင့်လင်းရာသီမှုကန်းချေပဲလာရောက်လဲပတ်သူရှိသလိုအရာဝတီတိုင်းအဝင်ဂိတ်တွေမှာတော့စစ်ဆေးတာတွေရှိတယ်လို့သိရပါတယ်။ဒါပြည်အရာဝတီတိုင်းနယ်ကရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့မြို့နယ်တွေမှာစစ်ကောင်စီဘက်ကလုံခြုံရေးအင်အားပို့ချထားတယ်လို့ဒေတာတွင်းမီဒီယာတွေကဖော်ပြထားပါတယ်။စစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးရှောင်းတခင်စစ်ဆေးတာမျိုးလည်းအခုနောက်ပိုင်းပိုများလာတယ်လို့ပသိမ်ဒေတာကန်တဦးကပြောပါတယ်။
ကျွန်တော်မကလာမယ်ဆိုရင်တော့ပန်တိုင်ကိစ္စရှိမယ်လေ။ပသိမ်ဝင်မှတကိရှိမယ်။စစ်တာနည်းနည်းများလာတော့ပန်တိုင်ကိစ္စမှတစ်ချက်ဆက်တယ်အရာဝတီတိုင်းအဝင်ပေါ့နော်။နောက်ပသိမ်ဝင်မှာတစ်ချက်ဆက်တယ်။အစီအစဉ်ကတော့ငကူတဲ့ဆိုင်တော့နည်းနည်းလေးတော့ပို့ပြီးတော့ဆက်လာတယ်ပေါ့နော်။ငကူနဲ့တော့ဟိုမတူဘူးပေါ့။မတူဘူးဆိုတော့သွားလဲလာလို့ဆိုရင်လည်းဒီကဆက်တာတော့သူတို့မှတ်ပုံလေးတွေပါတယ်အလိုလိုဟာမျိုးတွေဆက်တာများတယ်ပေါ့။သူကပြောလို့တော့မရောက်ခါကျရင်လည်းသူတို့လိုကားနဲ့လာရင်တန်းတန်းကားရက်ပြီးတော့ဟိုကားနဲ့လိုက်ပြီးတော့ရှောင်းတခင်ဆက်တဲ့ပုံစံမျိုးပေါ့နော်။လမ်းတွေမှာကျုံတဲ့နေရာမှာဆက်တာမျိုးတွေရှိတယ်။ဒါပေမဲ့အဲ့ဒါကလည်းအမြဲတမ်းတော့လည်းမရှိတော့ဘူးရှိနေတိုင်းနှီးပါတော့မရှိဘူးပေါ့နော်ဒါပေမဲ့တစ်ပတ်မှာ3ရက်လောက်ကိုဆိုတော့အဖွဲဆောင်နဲ့ဆက်တဲ့ပုံစံမျိုးဆက်တယ်ဟုတ်တယ
်ဗြိတိန်ဆိုရကသူ့နိုင်ငံသားတွေအတွက်ထုတ်ပြန်တဲ့ခီးသွန်းလာခြင်းဆိုင်ရာအကြံပြုချက်ထဲမှာနေမြေသတိပေးချက်ကိုအစဉ်ခွဲပြီးသတ်မှတ်ထားတာပါကချင်း၊ကယား၊ကရင်၊ချင်း၊မွန်း၊ရှမ်းမြောက်၊စကိုင်း၊မကွေးနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေအပြင်တနင်္သာရီတိုင်းနဲ့မှာတော့ဘိတ်ကျွန်းစုကလွဲလို့ကျန်တဲ့နေရာတွေကိုခီးသွောလာခွင့်လုံးဝတားမြစ်ထားတာပ
ါ။မတ်တငေထိုက်တင်ပြတော်တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ဂါဇာဖက်ကသတင်းသဘုတ်တင်ပြချင်ပါတယ်။ဂျော်ဒန်မြစ်အနောက်ဖက်ကန် West Bank အရမ်းမှာအစ္စရေးအခြေချနေထိုင်သူတွေကပါလက်စတိုင်းတွေအပေါ်တိုက်ခိုက်မှုတွေဒီရက်ပိုင်းမှာတိုးလာနေတဲ့အထက်မှာပါလက်စတိုင်းလယ်သမားတွေအပေါ်တိုက်ခိုက်မှုလည်းပါဝင်ပါတယ်။တန်လွင်သီးပင်ပေါင်ထောင်နဲ့ချီဆိုင်ထားတဲ့နေရာနာမှာတိုက်ခိုက်မှုတွေဖြစ်နေတဲ့အတွက်အသီးမခိုးနိုင်ပဲဒီနေ့တန်လွင်စီအထွတ်နှုန်းကျဆင်းမယ်လို့ပါလက်စတိုင်းလယ်သမားများတက်မကကအခမ်းအနှားပါတယ် VOA သတင်းထောက်ယန်ဘိုရှက်ပေးပို့ထားတဲ့သတင်းတော်ကိုတော့မိုက်အီတန်စင်ကတင်ပြထားပါတယ်
ဂျော်ဒန်မြစ်အနောက်ဖက်ကန် West Bank အရရဲ့မြောက်ပိုင်းကပါလက်စတိုင်းကျေးရွာ Selfit မှာတန်လွင်သီးပင်တွေစိုက်ပျိုးကြပါလေ။ဒီအပိုင်းမှာ Israel နဲ့ Palestine တွေကြားတိုက်ခိုက်မှုတွေတိုးလာနေတာကြောင့် Israel ဂျူးတွေအခြေစနေထိုင်တဲ့နေရာနဲ့နီးတဲ့တန်လွင်ကျန်တွေမှာတန်လွင်သီးလာချွေဖို့ကြောက်ရွံ့မိတဲ့အကြောင်းလေသမား Jabal Abu Slimi ကပြောပါလေ
။
ကျွန်တော်တို့ကိုတန်းတန်းနဲ့ချိန်ပြီးတန်လင်းသီးချွေတဲ့ဆက်တွေအားလုံးကိုသူ့ရဲ့ကုန်တင်ကားပေါ်တင်ခိုင်းပြီးတန်လင်းသီးတွေအားလုံးကိုလည်းတင်ခိုင်းပါတယ်ပြီးတော့အားလုံးကိုဒီနေရာကနေထွက်သွားခိုင်းပါတယ
်အော်တိုဘာလ9ရက်နေ့တုန်းကအစ္စရေးကိုဟမားစစ်သွေးကြွတွေတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက် West Bank အရက်မှာပါလက်စတိုင်းလယ်သမားတွေအပေါ်မှာတိုက်ခိုက်မှုတွေတိုးလာခဲ့ပါတယ်အစ္စရေးဟမားစစ်ပွဲစတဲ့အချိန်ကလေးကပြင်းပြအားဖြင့်တနေ့ကိုတိုက်ခိုက်မှု9ချိန်ဖြစ်နေတဲ့အကြောင်းကုလသမဂ္ဂကပြောပါတယ်တိုက်ခိုက်မှုအများစုကဣသရေလတွေကသူတို့နေတဲ့နေရာနားကိုပါလက်စတိုင်းတွေမလာစေချင်လို့ဖြစ်တယ်ဆိုပြီးတော့လေသူကပြောတာပ
ါ
ဧက၄000လောက်ရှိတဲ့တန်လွင်ခြံတွေမြိတ်သိမ်းနိုင်ပဲဖြစ်နေတာပါ
ူကတော့တူမုစ်အယာမြို့တော်ပုံဖြစ်ပါလိမ့်။ဒီဒေသမှာကတန်လွင်စီထုတ်လုပ်မှုလုပ်ငန်းပေါ်မှာအထူးကမှီတင်းနေထိုင်နေကြတာပါ။တိုက်ခိုက်မှုတွေပုံမှန်လိုလိုဖြစ်နေပြီးတော့အကြမ်းဖက်မှုတွေတိုးလာနေတာကြောင့်တန်လွင်သီးပင်အားလုံးရဲ့60ရာခိုင်နှုန်းထက်မနည်းအသီးမချွေနိုင်ပဲဖြစ်နေတယ်လို့သူကပြောပါလိမ့်။
နေမကမှုချွာရဇေတူနာဘရုံနဘဒေမစ်ခရာရုံ
တန်လွင်သီးပင်တွေကအများကြီးရှိပေမဲ့ကျမတို့တွားလို့မရပါဘူးသူတို့ကအားလုံးကိုပိတ်ထားပါတယ်
တိုက်ခိုက်မှုတွေကြောင့်တမကဥတုရာသီပြောင်းလဲမှုကြောင့်လေဒီနှစ်မှာတန်လွင်စီအထွတ်နှုန်းအနည်းဆုံး60ရာခိုင်နှုန်းကျဆင်းမယ်လို့ပါလက်စတိုင်းဒေသများတမကကပြောပါတယ်ဝက်စ်ဘန်ဒေသမှာတန်လွင်ချက်တွေပေါ်မှာပဲမိသားစုပေါင်း300,000ကမိခိုနေတာဖြစ်ပါတယ်
Our estimations as a union and we're the largest union in
General Ga West Bank ဒေသမှာအကြီးဆုံးသမဂ္ဂပါကျွန်တော်ရဲ့တွက်ချက်မှုအရာပါလက်စတိုင်းလေသမားအလုံးရဲ့90ရာခိုင်နှုန်းကနေ55ရာခိုင်နှုန်းကဒီနှစ်မရိတ်သိမ်းနိုင်ပဲဖြစ်ကြမယ်လို့ခန့်မှန်းထားပါတယ
် West Bank ဒေသရဲ့စိုက်ပျိုးရေးကဏ္ဍမှာတန်လွင်စီထုတ်လုပ်မှုကအဓိကကျတာပါအရင်နှစ်တုန်းကဆိုရင်တန်လွင်သီးနဲ့တန်လွင်စီရောင်းချရမှုကနေဒေါ်လာတန်120ကျော်လေသမားတွေဝင်ငွေရခဲ့တာဖြစ်ပေမဲ့လေဒီနှစ်မှာတော့အများကြီးနင်းတာဆုံးရှုံးနေမယ်လို့မှန်းဆထားကြပါလိမ့်ရှင်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ကြက်တွေပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ပုတ်ထုနဲ့မနက်ခင်ထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုအမျိုးတော်ဝါရှင်တန် DC ကနေထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်ပြီးတော့ကြည့်ရှုနားဆင်ကြမယ့်အပတ်စဉ်အစီအစဉ်တွေထဲမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်နဲ့အတူအမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မှအပြင်ကမ္ဘာတစ်လောကခီးသွားအစီအစဉ်စာရီကိုထုတ်လွှင့်တင်ပြသွားဖို့ရှိပါတယ်အရင်ဆုံးတော့မြကြီးဩဇာအစီအစဉ်နဲ့ဆက်ရအောင်ပါစစ်တပ်ကအာဏာသိမ်းဆန့်ကျင်ရေးလှုပ်ရှားမှုနဲ့တောင်သူတွေအခမ်းအနားကိုတင်ဆက်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းရရလက်နဲ့ဆွဲကင်ပြီးတော့ခုခံခဲ့ကြတဲ့အထက်မှာအထက်အညာဒေသကတောင်သူလယ်သမားဒူကြီးရဲ့အခမ်းအနားဟာအထူးကနေရာကပါရှိပါတယ်ဒီအကြောင်းလေ့လာထားတဲ့ကိုခင်မောင်စိုးမင်းကအခုလိုစူးစီးတင်ဆက်ထားပါတယ်
27ဖေဖော်ဝါရီလတရက်စစ်အာဏာသိမ်းပြီးနောက်ရပိုင်းအတွက်တနိုင်ငံလုံးနီးပါးစစ်အာဏာရှင်စနစ်ကိုငြိမ်းငြိမ်းချမ်းချမ်းကန့်ကွက်ဆန္ဒပြခဲ့တာကိုအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်လူထုကလည်းကိုနီကိုဟာနဲ့ပြန်လည်ခုခံတာတွေရှိခဲ့ကြပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာဆိုရင်ချင်းလူငယ်တချို့ကိုနယ်မြေကန်စစ်ကောင်စီတပ်ကဖမ်းဆီးခဲ့တာကိုမြို့ကန်လူထုကမခံမရဖြစ်ပြီးနောက်ဆုံးမှာရိုးရာအမဲလိုက်တူမီလက်နက်တွေနဲ့ခုခံတိုက်ခိုက်ခဲ့တာကစတင်ခဲ့ကြပါတယ်နယ်မြေကျွမ်းကျင်မှုကိုအတုံးချပြီးချင်းတိုင်းရင်းသားတွေကစစ်ကောင်စီကားရန်ကိုတောင်တိုက်ခိုက်သိမ်းပိုက်နိုင်ပြီးလက်နက်တွေအများအပြားရရှိကာလက်နက်ကင်တပ်ဖွဲ့အဖြစ်ချက်ချင်းဖွဲ့စည်းနိုင်ခဲ့ပါတယ်။အဲဒီနောက်သကိုင်းတိုင်းအထက်ပိုင်းချင်းတွင်းမြစ်အနောက်ဖက်ကံပေကကဏီမျိုးနယ်မှာလည်းဒေသခံတောင်သူလယ်သမားတွေကတူမီသနတ်တွေကိုချင်းတောင်တဲ့ဝယ်ယူကိုတိုင်လဲလှုပ်ပြီးစစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်ခဲ့ကြပါတယ်။စတိုက်ဆိုသလိုသကိုင်းတိုင်းတွင်းကရှင်းမာပင်ပလဲလင်းကြီးဒေတာကတောင်သူလယ်သမားတွေကလည်းတူမီသနတ်တွေအပါအဝင်ရရလက်နက်တွေဆွဲကင်ပြီးရဲတပ်ဖွဲ့စစ်ကောင်စီတပ်တွေကိုပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့ကြပါဗါတယ်။အဲ့ဒီအချိန်အထိမူလားရှိပြီးသားလက်နက်ကင်တိုင်းရင်းသားတပ်ဖွဲ့တွေဟာလူလူစန္ဒပြပွဲကိုအပြည့်အဝထောက်ခံခဲ့ကြပေမဲ့အပြည့်ရသဘောတူညီချက်တွေနားလည်မှုတွေနဲ့ညှိနေကစစ်ကောင်စီကိုတုံ့ပြန်တိုက်ခိုက်တာမတွေ့ရပါဘူး။မကွေးစကိုင်းနဲ့မန္တလေးတိုင်းအထက်အညာဒေသတွေမှာကျေးလက်တောင်သူလယ်သမားတွေကစစ်ကောင်စီကိုလက်နက်ကင်ခုခံပြီးနောက်ပိုင်းမှာအဲ့ဒီအပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကင်တချို့ကလည်းစစ်ကောင်စီကိုပြန်လည်တိုက်ခိုက်လာခဲ့ကြတာဖြစ်ပါတယ် စစ်ကောင်စီကလည်းအညာကျေးလက်ဒေသကကျေးရွာတွေကိုရွာလုံးကျုပ်မိရှို့တာတွေအစုလိုက်ပြုံလိုက်တပ်ဖြတ်ပြတာတွေနဲ့လေကြောင်းအင်အားသုံးတိုက်ခိုက်တာတွေအထိလုပ်ပြခဲ့ပါတယ်ဒါပေမဲ့လည်းအညာဒေသကတောင်သူလယ်သမားတွေရဲ့လက်နက်ကင်ခုခံမှုတွေဟာပိုပြီးတောင်မှခိုင်မာလာတယ်လို့အခုအခါပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့မှဦးဆောင်သူတဦးလည်းဖြစ်စကိုင်းတိုင်းဒေသကြီးရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးထွန်းထွန်းဝင်းကပြောပါတယ်
ကျွန်တော်တို့ဒီအညာဒေသတောင်သူသမားတွေကဒီတဘာဝအပြင်ကို AC နေတယ်အမနဲ့လင်းလာရင်နွားကျွေးမယ်ကြာတော့တော့မယ်ဒီနေ့နေပေါ်လာရင်ရောင်းချပြီးတော့အလူတန်းနေပေးပေါ့နော်အဲ့ဒီလို AC နေတဲ့သူတွေပေါ့နိုင်ငံရေးတော်လို့ဆိုရလဲဒီတအားကြီးစကားထက်တန်တဲ့သူတွေတော့မဟုတ်ဘူးတိုးတော်လေးပဲဒီနေ့မြန်မာနိုင်ငံဖြစ်နေတဲ့အခြေအနေကအဲ့ဒီအပြစ်မဲ့တဲ့တောင်သူတွေပေါ့အိမ်တွေမိရှုတဲ့အိမ်ဖြစ်စီတဲ့ဇွာတွေကိုပြစ်မှတ်တစ်ခုအနေနဲ့စည်ပြစ်မှတ်တစ်ခုအနေနဲ့ဖြစ်စီတာတွေဒီလုံးဝပဲမခံမရနိုင်လို့တောင်သူအများစုကလည်းပြီးတော့ဒီထွက်ပြီးတော့တော်လန်ကြတာပေါ့အထူးသဖြင့်ကျွန်တော်တို့အညာရီတာမှာတော်လန်ရေးဆိုတာကကိုယ့်ရဲ့ကျင်လျာဘဝနဲ့ဘာမှမဆိုင်တိုးတော်လေးပဲမတရားတာနဲ့ရင်ဆိုင်လာတဲ့အခါကျတော့တောင်သူတွေအားလုံးကလည်းမခံမရနိုင်ဖြစ်တာပေါ့လေတဲ့ညာကတောင်သူတွေသမားတွေကိုယ်တိုင်၌ကဓမ္မနဲ့အဓမ္မကိုဖွေးကြားတတ်လာတယ်ဒီမိုကရေစီနဲ့အာဏာရှင်စနစ်ကိုဖွေးကြားတတ်လာတယ်ရက်တည်မှုယုံကြည်မှုတွေခိုင်မာလာတော့မနေ့လင်းနာနဲ့ဗေဘာကိုမိစုသူကြီးအိမ်ကြီးတစ်လုံးမှမကြံတော့ဘူးဒါနေတိုင်းကြားနေရပါတယ်ဂျွာလုံးမီးလောင်ခံရလို့ကျွတ်သွားတဲ့ယောကနောက်ဆုတ်သွားမယ်တော့မထင်နဲ့နော်ရှေ့တိုးပြီးတော့ဒီဒေါ်လာရေးကိုဆက်လုံးပါဘူးယုံကြည်ချက်တွေခိုင်မာလာတော့အောင်ရမယ်ဆိုတဲ့စိတ်ဓာတ်ကတစ်ချက်ချယုံကြည်ပြီးသားယုံကြည်တဲ့အတွက်လည်းနောက်မဆုတ်တမ်းဒီဒေါ်လာရေးကိုဆင်နွှဲနေတာဖြစ်တယ်
စစ်ကောင်စီကလည်းအညာဒေသကကြေးရွာတွေကိုမိတင်ရှို့ယုံတာမကတီးနံဆိုင်ခင်းတွေကိုဖျက်ဆီးတာစပားကြီးပါဝင်တီးနံတိုးလောင်တာတွေကိုပါဖျက်ဆီးပြီးတောင်သူလယ်သမားတွေရဲ့ဘဝကိုရိုက်ချိုးခဲ့ပါတယ်အဲ့ဒီလိုနဲ့တောင်သူလယ်သမားတွေကိုယ်တိုင်လက်နက်ကင်ခုခံသူတွေဖြစ်သွားကြသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေမိမိတို့ကြေးရွာတွေကိုဝင်ရောက်လာရင်လည်းအခန့်ကျွေးမွေးကူညီကြတာတွေလုပ်ကြပါတယ်ဒါအပြင်တခြားကြေးရွာတွေကထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်တွေလာရောက်ကိုလိုရင်လည်းလက်ခံကူညီကြတယ်လို့ PDF ခေါင်းဆောင်တဦးဖြစ်တဲ့စကိုင်းတိုင်းရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောပါတယ်။
အဲ့ဇွာတွေကတောင်သူလယ်သမားတွေကစစ်ဘေးဆောင်ပဲဖြစ်ဖြစ်တော်လိုင်းသမားတွေပဲဖြစ်ဖြစ်ကျွေးနိုင်တဲ့စေတနာဒီတောင်သူလယ်သမားတွေမှာအပြည့်ရှိပါ။လူပေါင်း300လာလား200လာလား100လာလားဘုံနဲ့အဲ့ဇွာကိုကောက်ရောက်ရောက်လာခဲ့လိုက်တိတ်သမင်းတို့တစ်ထုပ်နှစ်ထုပ်သုံးထုပ်အဲတက်နိုင်တဲ့ဘက်ကနေပြီးတော့ဝိုင်းဝန်းကူညီကြတာအားတက်စရာတော့ဒီအညာဒေသပြည်သူတွေကမမှုဘူးရဲ့တောင်သူလူတောင်သူသလယ်သမားတွေကမမှုဘူးဒါကလက်တွေ့ဖြစ်နေလို့ပဲဒီလိုပဲရက်တည်နိုင်တာပေါ့ညာဒီလောက်များတဲ့တော်လိုင်းရဲ့အင်အားစုတွေဒါပေမဲ့အဲ့ဒီအတွက်ဘယ်သူမှညှိတွားမလို့ဘယ်နိုင်ငံရဲ့အကူအညီမှလက်ဝါးဖြတ်ပြီးတော့မျောမနေဘူးပြညှောနေလာမှမလာတာဘူးညမလာတော့ကို့ရှိတဲ့ခွန်အားတဲ့အဲစံတပီရှိတဲ့လူကစံတပီအဲစံတကောင်းတက်နိုင်တဲ့လူကစံတကောင်းပေါ့ပေးဒီချမောင်ရဲ့ကစုံရဲ့ဘူးဒီဒါမျိုးတွေတက်နိုင်တဲ့သူတွေလည်းဒါမျိုးတွေကြရနေရကိုအလွန်အသေးသေးရနေကိုတော်လိုင်းကြီးမှာပါဝင်နေက
ြတကယ်တော့အညာဒေသကတောင်သူလယ်သမားတွေဟာလက်နက်ကင်ခုခံမှုအစာပိုင်းမှာခင်မီလက်နက်ရဲလို့မဲမဲရရမရှိစစ်ပညာဆိုတာဘာမှမသိပဲနဲ့စစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုတွေကိုခုခံကြရတာဖြစ်ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အစီအစဉ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတစ်စစ်လက်နက်နဲ့စစ်ပညာအကူအညီရကြတာကိုယ်တိုင်လည်းသီးနှံပေါ်ချိန်မှာလက်နက်ကိုစုပေါင်းဝယ်ယူကြတာစတာတွေနဲ့စစ်ကောင်စီတပ်တွေကိုစန့်ကျင်ခဲ့ကြပါတယ်ဒါအပြင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအညာဒေသကိုဖျက်သွားရင်လည်းကျေးရွာတွေကရိတ်ခါတွေထောက်ပံ့တာကအစလိုလေသေးမရှိအောင်ကူညီကြတယ်လို့ပြောပါတယ်အဲဒီလိုအနေအထားတွေဟာအညာမြေပြန့်ကတောင်သူလယ်သမားတွေအနေနဲ့ဆေးအနာရှင်အဆက်ဆက်နှစ်ပေါင်းများစွာဖိနှိပ်ထားတဲ့တိုင်းရင်းသားတွေရဲ့ဘဝကိုနားလည်ပြီးဖက်ဒရယ်ပြည်ထောင်စုဆိုတဲ့သဘောတရားတွေကိုသိမြင်လာကြပြီလို့လည်းစကိုင်းတိုင်းရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပဲပြောပါတယ်
ကျွန်တော်တို့ဒီအညာဒေသတောင်သူလယ်သမားတွေကအခုမှခံရတာ။ဟိုနှစ်ပေါင်း60 80လောက်ရွာမီးစုဘုံကျဲဒါတတိုင်းသားတွေညာဒေသပြည်သူတွေသိရှိနားလည်လာတယ်။သူတို့ရဲ့ဆင်းရဲဒုက္ခတွေသူတို့ရဲ့ပြိတ္တိဝါတွေကိုယ်ချင်းစာတတ်လာတယ်။ရှုလူခံကလို့တောင်ခုခုခံစားရတယ်။သူတို့လည်းနှစ်ပေါင်းအကြာကြီးခံစားမှာပဲ။ဒါတွေကိုနားလည်လာတယ်။ဆိုတဲ့ဒီမိုကရေစီရဲ့သဘောတရားတွေကိုဒီအညာဒေသတောင်သူတွေပို့ပြီးတော့သိရှိနားလည်လာ။အဲ့ဒီစာနာစိတ်တွေကြောင့်ပဲဒီတိုင်းရင်းသားတွေတော်တော်များများကချစ်ချစ်ခင်ခင်နဲ့လူကောင်းဘလောက်နဲ့စကိုင်းတိုင်းတွေကိုပဲဖြတ်သွားသွားအဲ့ဒီလူအဲ့ဒီပုံစံတွေလည်းကျမကြီးမကောင်းတာအစစာနာရေးခါအစပေါ့နော်နွေးနွေးထွေးထွေးနဲ့တို့ရခီးကိုခလုံးမတိစူးမကြီးအောင်အကျိုးဆောင်ပေးကြတာဒါတိုင်းရင်းသားတွေပေါ်မှာ အများကြီးနားလေလာနော်လက်တွေ့ခံစားလာရတဲ့ခံစားချက်တွေကြောင့်နှစ်ပေါင်း60 90လောက်ခံခဲ့ရတဲ့တိုင်းသားတွေပေါ်မှာကိုရင်းစာစိတ်တွေအများကြီးပေါ်ပေါက်လာတယ်အတူတူရုံးကြမယ်ဆိုတဲ့စိတ်ဓာတ်တွေပူပူတော့မွေးလာတယ်
တောင်သူလေသမားတွေအနေနဲ့လက်နက်ကင်ပြီးမတရားတဲ့အုပ်ချုပ်သူတွေကိုဆန့်ကျင်ကြတာဟာတမိုင်းမှာလည်းအခိုင်အမာရှိခဲ့ကြပြီးဖြစ်ပါတယ်1930ခုနှစ်မှာကမ္ဘာစီးပွားပြက်ကပ်ရိုက်ခတ်ပြီးမြန်မာနိုင်ငံကတောင်သူလယ်သမားတွေဘဝကျက်တဲလာတဲ့အချိန်အခါမှာဆိုရင်ဖိနှိပ်တဲ့နေချက်အင်္ဂလိပ်အစိုးရကိုဆရာဆန်ဦးဆောင်ပြီးလက်နက်ကင်ပုံကန်ခဲ့တာအလုံးသိပြီးဖြစ်ပါတယ်ဆရာနာရှင်အဆက်ဆက်ဟာလည်းတောင်သူလယ်သမားတွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုကောင်းကောင်းသိတဲ့အတွက်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်အာနာသိန်းနဲ့1962ခုနှစ်မတ်လ2ရက်နေ့ကိုတောင်မှတောင်သူလယ်သမားနေဆိုပြီးသတ်မှတ်ခဲ့ပါတယ်ဒါပေမဲ့လက်တွေ့မှာတော့တောင်သူလယ်သမားတွေကိုဖိနှိပ်ခဲ့တာဟာဆိုရင်စစ်အာဏာရှင်အဆက်ဆက်ဖြစ်ပါတယ်ဒါကြောင့်အခုအခါမှာတော့အညာဒေသကတောင်သူလယ်သမားတွေဟာရဲရဲဆက်ဆက်ဖိနှိပ်တဲ့စစ်ကောင်စီကိုလက်နက်ကင်ခုခံတိုက်ခိုက်နေတာဟာအချိန်ကောင်းပြီးအခြေခိုင်းနေပြီဖြစ်ပါတယ်ခင်ဗျာ
ခုတော့ယူကရိန်းမြန်မာလွှတ်မြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်မှာယူကရိန်းကိုရုရှားကကျူးကျော်စစ်ပွဲဆင်နွှဲတဲ့အချိန်မှာနိုင်ငံတကာမှရောက်ရှိနေကြတဲ့ယူကရိန်းနိုင်ငံသားတွေဟာအမိနိုင်ငံကိုပြန်လာပြီးတော့တပ်နိုင်တဲ့ဖက်ကနေကြာရတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။အလားတူပဲမြန်မာနိုင်ငံစစ်အာဏာရှင်လက်အောက်လွတ်မြောက်ရေးအတွက်လည်းနိုင်ငံတကာရောက်နေကြတဲ့လူငယ်တွေဟာနေဆက်ဖြတ်ကျော်ပြီးတော့တော်လိုင်းရင်နယ်မြေထဲမှာစစ်ပေးရှောင်တဲ့တော်လိုင်းရင်တပ်ဖွဲ့တွေကိုကူညီဖို့အတွက်ပြန်လာတာတွေတွေ့ရပါတယ်။ယူကရိန်းမြန်မာလွတ်မြောက်ရေးနိုင်ငံချက်အစီအစဉ်မှာဟောက်ဆာကတင်ဆက်ထားပါတယ်။
ရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲလိုက်တဲ့အချိန်မှာပဲတခြားနိုင်ငံမှာရောက်နေကြတဲ့ယူကရိန်းနိုင်ငံသားအမျိုးသမီးအမျိုးသားမယွေနိုင်ငံတော်ဝန်ကိုထမ်းဆောင်ဖို့အတွက်ငွေကြီးနဲ့လူအားနဲ့နဲ့အင်အားတွေနဲ့ပြန်လာပြီးတော့ယူကရိန်းရဲ့တိုက်ပွဲတွေဆက်မှာပါဝင်နေကြပါတယ်အဲ့လိုပဲမြန်မာပြည်သွင်းမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေဆက်မှာစစ်အစိုးရကိုတော်လှန်ဖို့အတွက်ဒီပနိုင်ငံတွေမှာနေထိုင်တဲ့မြန်မာတွေကလူငယ်တွေကလည်းနေဆက်ကိုဖျက်ချော်ပြီးတော့စေတနာဝန်ထမ်းအနေနဲ့လာရောက်ကူညီပေးနေသူချို့လည်းရှိနေခဲ့ပါတယ်။ဒီလိုလူတွေထက်မှာကရင်ပြည်နယ်ကော်တူးလီနယ်မြေလို့ခေါ်တဲ့မာနယ်ပလော့ဒေသရဲ့စစ်ပွဲတွေကြောင့်မှမွေးဖွားချပြင်းခဲ့ပြီးတော့အခုလက်ရှိနော်ဝေနိုင်ငံသားခံယူထားတဲ့ကရင်လူငယ်သူကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲမှန်းရှင်ချက်အစီအစဉ်ကနေဆက်တွယ်မေးမြန်းထားပါတယ်။
So I am born in Manipur, so which is we address it as Kothule,
you know. ကျွန်တော်က Manipur ဒေသမှာမူဖွားခဲ့သူတယောက်ပါ။ဒီနေရာကတော့ကရင်ဒေါ်လာရေး Kothule ထင်းချုံနယ်မြေလို့သတ်မှတ်ထားတဲ့နေရာဖြစ်ပါတယ်။ဒူတော်တော်များများသိတာကတော့ကရင်ပြည်နယ်ပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့အနေနဲ့တော့ခုံယူစွာနဲ့ကော်တူလေးနယ်မြေလို့ပဲခေါ်ကြပါတယ်။ကျွန်တော်တို့ကစစ်အုပ်စုကိုတိုက်ထုတ်နေတာ1948ခုနှစ်ထဲကဖြစ်ပါတယ်။အဲဒီချိန်ကနေပြီးတော့ဒီနေ့ထိစစ်မီးတွေကငြိမ်းမသွားခဲ့သေးပါဘူး။အကြဆုံးသောပြည်တွင်းစစ်လို့ခေါ်ကြတာပေါ့။ကျွန်တော်ဟာဒီတော်လန်ကြီးနယ်မြေထဲမှာမွေးဖွားလာသူတစ်ယောက်ဖြစ်ပါတယ်။ဒါကြောင့်တော်လန်ကြီးစိတ်ဝိညာဉ်တွေဟာကျွန်တော်မှာအမြဲတမ်းတွယ်ကပ်နေဆဲဖြစ်ပါတယ်။ကျွန်တော်ခံယူချက်ကတော့ကျွန်တော်တို့လူမျိုးငြိမ်းချမ်းမှုတွေမရမချင်းဘယ်နေရာပဲရောက်ရောက်ဘယ်မှာပဲနေနေဘယ်လိုစည်းစိမ်တွေပဲပိုင်ဆိုင်နေပါစေဒီတော်လိုင်းရင်နေမိတဲ့ကိုကျွန်တော်ပြန်လာမှာပါပဲဒါကတော့ကျွန်တော်ရဲ့တာဝန်ယူမှုတစ်ခုလို့ဖြစ်နေကြတာပါဒီနေမိတဲ့ကိုပြန်သွားဖို့နဲ့ဒုက္ခရောက်နေတဲ့ကျွန်တော်တို့လူမျိုးတွေကိုကူညီဖို့ကကျွန်တော်တို့အရေးကြီးပါတယ်ကျွန်တော်နဲ့ကျွန်တော်မိတ်ဆွေတငယ်ချင်းတွေဒီနေမိတဲ့ကိုသွားရတဲ့အကြောင်းရင်းကတော့လူသားချင်းစာနာမှုအထောက်အပံ့တွေကိုပေးဖို့ပါအဓိကကတော့လိုအပ်တဲ့အသုံးဆောင်တွေအစားအသောက်အဝတ်အစားနဲ့မိုးတံခံနိုင်မှုအကာအကွယ်ပစ္စည်းတွေကိုကူညီပေးပါတယ်ပြီးတော့ပညာရေးအတွက်လိုအပ်တဲ့ကွန်ပျူတာတွေပရင်တာတွေနဲ့တော်ထဲမှာလျှက်စင်ပြီးအသုံးပြုဖို့အတွက်ဆိုလာစနစ်တွေကိုပါတက်ဆင်ပေးပါတယ်အဲ့ဒါတွေရှိမှပဲသူတို့တွေတော်ထဲမှာပညာသင်ကြားနိုင်မှာဖြစ်ပါတယ်ပြီးတော့ဗမာကရင်ရခိုင်စတဲ့ကျွန်တော်တို့ညီကိုတွေနဲ့စစ်မျက်နှာပြင်မှာသူတို့ဘလို့အခက်အခဲမျိုးကြော်ဖြတ်နေရလဲဆိုတာကိုတွေ့မြင်နိုင်ဖို့အတွက်အတူတူသွားဖြစ်ကြတာပါဒီလိုကာလမှာမြန်မာလူငယ်တွေဟာအရာအားလုံးကိုပေးဆက်ပြီးတော့မြို့ပြကနေတောင်မှလာပြီးတိုက်ပွဲဝင်နေကြပါတယ်။သူတို့တွေဟာမျိုးလင့်ချက်နဲ့ကောင်းမွန်တဲ့အနာဂတ်ရှိကြသူတွေပါ။ကျွန်တော်တို့နဲ့ရှေ့တန်းသွားချိန်မှာသူတို့စီကနေခက်ခဲကြမ်းတမ်းတဲ့အခြေအနေကိုကြော်ဖြတ်နေရတယ်လို့တစ်ဖက်မှာလည်းမကောင်းဆိုးဝါးစစ်တပ်ကိုအတူတူကတိုက်ထုတ်ဖို့စိတ်ဓာတ်ပြင်းပြနေတာကိုလည်းတွေ့မြင်ခဲ့ရပါတယ်။အရင်တော့ကလို့ဒီဘမှာငါးရခိုင်တတ်တတ်ခွဲခြားနေတာမဟုတ်ဘဲနဲ့အတူတူကပူးပေါင်းတိုက်ပွဲဝင်နေကြပြီးတော့ဒလန်းနဲ့ရှောင်နေကြတာပါ။
ကျွန်တော်ရုရှားနဲ့ယူကရိန်းစစ်ပွဲအကြောင်းကိုအရင်ကြီးသိတဲ့အထက်မှာမပါပါဘူး။ဒါပေမဲ့လို့ယူကရိန်းစစ်ပွဲဟာနိုင်ငံတကာကူညီတွေအများကြီးရနေတာကိုတော့သိပါတယ်။ယူကရိန်းနိုင်ငံသားတွေကြီးပဲမဟုတ်ပါဘူး။နိုင်ငံတကာကလူတွေတော်မှယူကရိန်းထဲကိုသွားပြီးတော့ဝိုင်းတိုက်ပေးနေတဲ့သူတွေရှိပါတယ်။ပြီးတော့ငွေရေးကြေးရေးနဲ့ကာကွယ်ရေးပစ္စည်းတွေကစာကူညီပေးနေကြပါတယ်။ကျွန်တော်တူးတဲ့အမြင်ကတော့တခြားနိုင်ငံတွေကလူတွေစီကနဲ့အကူအညီတွေမမျှော်လင့်ပါဘူး။ကျွန်တော်လုပ်နိုင်တဲ့အပိုင်းကိုကျွန်တော်လုပ်ပါတယ်။ဥပမာကျွန်တော်ကလူ၁၀ယောက်အတွက်သတင်းစကားပါလိုက်မယ်ဆိုရင်အဲ၁၀ယောက်ကကျွန်တော်နဲ့ပူးပေါင်းပြီးတော့ဝိုင်းဝန်းဆောင်ရွက်ကြပါလိမ့်မယ်။ဥပမာပေးရရင်တော့ snowball နှင်းဘောလုံးလိုပေါ့။လိမ့်လေကြီးလေလိမ့်လေကြီးလေပါပဲ။အဲ့လိုကျွန်တော်လှုပ်ဆောင်စီးအောင်လို့ရရင်ကျွန်တော်ဂျင်းတ်ပါပဲ။ယူကရိန်းနဲ့အချင်းနေမတူညီတာကိုလည်းကျွန်တော်သိပါတယ်။ယူကရိန်းလိုမျိုးနိုင်ငံတကာကစစ်မှုထမ်းကျင်သူတွေယူကရိန်းကိုလက်နက်သေးလာလို့ရပါမယ်။ကျွန်တော်တို့အနေနဲ့ကသူတို့လိုမျိုးလုပ်မယ်ဆိုရင်ပထမဆုံးရင်ဆိုင်ရမှာကထိုင်းနိုင်ငံပါ
။you won't be able to cross so you know there's
ကျွန်တော်ထိုင်းနဲ့မြန်မာနှစ်နိုင်ငံအခြေအနေကိုအများကြီးမသိပါဘူးဒါပေမဲ့အဲ့ဒီနှစ်နိုင်ငံဟာမိဖက်အနေနဲ့ပူးရဲလှုပ်ဆောင်နေတယ်လို့ယုံကြည်ပါတယ်ကျွန်တော်တို့နိုင်ငံကူးပြီးတော့ကာကွယ်ရေးပစ္စည်းတွေတည်ဖို့ဆိုတာကတော့ပြဿနာရှိပါတယ
် so
ဒီစစ်ပွဲကကျွန်တော်တို့အတွက်နှစ်ပေါင်း80ကျော်ဖြတ်သန်းလာရတဲ့ဆိုပေမဲ့ဒီတစ်ခါတော့တနိုင်ငံလုံးမှာရှိတဲ့လူတွေအားလုံးဒီအာဏာသိမ်းတာရဲ့ကျိုးဆက်တွေကိုခံစားနေရတယ်ဆိုတော့ကျွန်တော်သိပါတယ်အခုကျွန်တော်ပြောမှာကလူတိုင်းအတွက်နှဝင်မချိုပါဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်ကလူတစ်မျိုးပါကျွန်တော်တို့ကိုတနာပါလာပြီးကဲပါကူညီပေးပါယူကရိန်းကိုကြာကူညီပြီးငါတို့ကိုဘာလို့မကူတာလဲဆိုပြီးတော့ပြောနေဘူးမလို့ပါဘူးဘယ်သူမှလည်းဂီရုစိုက်နေမှာမဟုတ်ပါဘူးအဲ့လိုစိတ်တွေကိုဖျောက်ပြီးတော့စဉ်းစားမှကကျွန်တော်တို့ဟာကိုချောက်ပေါ်ကိုရက်တည်ကြပါပြီးတော့ကျွန်တော်တို့ရဲ့အရင်းမြစ်ဖြစ်တဲ့အုံနောက်နဲ့နှလုံးသားကိုအသုံးချပါမယ်အဓိကကတော့ကျွန်တော်တို့တိုင်းသားစီတုံးညီညွတ်မှုနဲ့ပူးပေါင်းလှုပ်ဆောင်မှုပါပဲကျွန်တော်အခုခေတ်ဒေါ်လာကြီးလုပ်နေတဲ့လူငယ်တွေအပေါ်မှာယုံကြည်မှုရှိပါတယ်ပုံလင်းလင်းပြောရရင်လွန်ခဲ့တဲ့3-4နှစ်လောက်ကဆိုရင်ကျွန်တော်တို့ကိုယုံကြည်မှုမရှိပါဘူးကျွန်တော်ယုံကြည်တာကကျွန်တော်တို့ကော်သူလေးနေမျိုးကိုကျွန်တော်တို့ကလွဲပြီးတော့ဘယ်သူမှမထိန်းချုပ်နိုင်ပါဘူးနောက်ပိုင်းမှာတော့တိုင်းသားလက်နက်ကိုင်တွေဟာအာဏာရှင်စစ်တပ်ကိုတွန်းလှန်ပြီးတော့သူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်တော်လှန်နေတဲ့အခြေအနေကိုပို့ပြီးတော့ကျွန်တော်ယုံလာပါတယ်။ဒါပေမဲ့အတူတကောလက်တွဲလှုပ်ဆောင်ပြီးတော့အာကောင်ပြီးတကယ်ငင်းချမ်းတဲ့နေမျိုးတွေမှာအတူရှင်တွဲနေထိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။အဲဒီလိုပူးပေါင်းပြီးတော့အာဏာရှင်စစ်တပ်ကိုအတူတိုက်ထုတ်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာမှတန်တရားဖြစ်စရာလည်းမလိုပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်အခုဖြစ်နေတဲ့တိုက်ပွဲမှာတွားပြီးတော့မြင်ရတာကတော့လူငယ်ခေါင်းဆောင်တွေကတိုက်ပွဲတွေမှာဥဆောင်ပြီးတော့တွန်းလှန်နေကြပါတယ်ခေါင်းဆောင်မှုလွဲပြောင်းပေးရတဲ့ပုံစံတွေဟာတကယ့်ကိုစနစ်ကျပါတယ်သူတို့တွေဟာထူးချွန်နေမကဘူးရဲရင်ပါတယ်သူတို့လူကျင်နာကိုရအောင်ယူတတ်ကြပါတယ်ကျွန်တော်တို့အနေနဲ့ဘယ်တော့မှရှုံးတဲ့ဘက်မှာမရှိပါဘူးတနက်ကင်ပြီးတိုက်တာကတော့50ရာခိုင်နှုန်းလောက်ပဲထားကျန်တဲ့50ရာခိုင်နှုန်းလောက်ကအုံနောက်နဲ့ဆုံးဖြတ်ပြီးတော့နှလုံးသားနဲ့တိုက်ပွဲဝင်ဖို့ပါဒီလိုပဲရှေ့ဆက်ပြီးတော့အချိန်နည်းငယ်ကြာကြာနဲ့ပြင်းပြင်းထန်ထန်ဆက်သွားနိုင်မယ်ဆိုရင်မကြပါဘူးကျွန်တော်တို့ဘန်းတိုင်ကိုရောက်လိမ့်မယ်လို့ယုံကြည်ပါတယ
် and a little harder and I think our goal is not that far you know to achieve
သာကတော့နိုဝင်နိုင်ငံသားကရင်လူငယ်ဘွားကသူ့ရဲ့ပြည်တော်ပြန်ပြီးတော်လှန်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့စေတနာ့ဝန်ထမ်းထုတ်ဆောင်နေတာတွေကိုကြော်ပြပေးသွားတာပဲဖြစ်ပါတယ်မတ်မမလေးဒီစစ်စင်မှာဘလူတွေပါဝင်ဆွေးနွေးကြမယ်ဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောက်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပ
ါခုတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မှဖတ်ဆက်ချင်ပါတယ်ဟာမတ်စ်တွေကိုအပြေးတိုင်ချေမုံသွားတဲ့အထိဂါဇာကိုဒိုးစစ်ဆင်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ညာဟုကပြောထားပေမဲ့အခုအခါမှာတော့အော်တိုဘာလ9ရက်နေ့ကဟာမတ်စ်တွေဖမ်းဆီးသွားတဲ့တစ်စကန်200လောက်ပြန်လွတ်လာမယ့်အစီအစဉ်အတွေ့ညှိနှိုင်းနေတယ်ဆိုတာမျိုးနာသန်ညာဟုကသတင်းတွေနေ့မှာပြောပါတယ် VOA သတင်းထောက်ဖာရိုနီကာအီဂလစီယပ်စ်ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်တင်ပြထားပါတယ်
ဆော်ဒီအာရေဗျမှာကျင်းပတဲ့အာရဗ်ခေါင်းဆောင်တွေရဲ့ရေးပေါ်စည်းဝေးကနေဂါဇာကိုထိုးစစ်ဆင်နေတဲ့အစ္စရေးအပေါ်ပြင်းပြင်းထန်ထန်ရှုတ်ချပါရယ်အမေရိကန်ကတော့သူတို့ရဲ့သဘောထားနဲ့ပတ်သက်ပြီးတော့အခုလိုထပ်လောင်းပြောဆိုပါရယ
် We believe in the importance
စစ်ပွဲဥပဒေသားရဲ့အရေးကြီးပုံကိုကျွန်တော်တို့အလေးထားယုံကြည်ပါရယ်ရဲသားတွေကိုအကောက်အွယ်ပေးဖို့လုံနိုင်တာတွေအားလုံးလှုပ်ဆောင်နေတဲ့အချိန်ထဲမှာအစ္စရေးအနေနဲ့အကြမ်းဖက်သမားတွေကိုတိုက်ထုတ်ဆန့်ကျင်ဖို့အခွင့်အရေးရှိပြီးသူတို့နောက်ကနေကျွန်တော်တို့ကလည်းဆက်လက်ရည်တည်သွားမှာပါ
ဂါဇာမှာပါလက်စတိုင်း
အများပြားတည်ဆုံးနေဆိုတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့မေးမြန်းရမှာအစ္စရေးဝန်ကြီးချုပ်ကအခုလိုပြောပါတယ
် I think any civilian
အရဲသားတွေထိခိုက်သေးဆုံးနေဆိုတဲ့ကိစ္စဟာကြေကွဲစရာဖြစ်ရပါဒါပေမဲ့အဲ့ဒီအရဲသားတွေဂါဇာကထွက်မသွားရဘူးဆိုပြီးတနက်နေ့ချိန်တားဆီးထားတဲ့ Hamas တွေကိုပဲလုံးလုံးလျားလျားအပြစ်တင်သင့်ပါတယ်အန်ရဲကင်းတဲ့ဒေသအဖြစ်ကျွန်တော်တို့သတ်မှတ်ထားတဲ့နေရာတွေမှာရောတခြားနေရာတွေမှာပါသူတို့ကစိတ်ထင်တိုင်းရန်ကားနေတာပါ။အ
ော်တိုဘာ9ရက်နေ့ကဟမတ်စ်တွေဖမ်းဆီးသွားတဲ့တရားခံတွေပြန်လွတ်လာအောင်ကြိုးပမ်းနေတယ်လို့လည်းအစ္စရေးဘက်ကပြောရတယ်
။ Extraordinary work that the idea
တော်တူတူကြတဲ့ရာဂိုးနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်ကဟမတ်စ်ခေါင်းဆောင်ပိုင်းကိုပြားပေးနေပါတယ်။တကယ်လို့သာကျွန်တော်တို့ယူမှန်းချက်အောင်မြင်မယ်ဆိုရင်ကျွန်တော်တို့ကြီးညာသွားမှာပါ။
အခုစစ်ပွဲပြီးဆုံးသွားတဲ့အခါမှာဂါဇာဒေသလုံခြုံရေးနဲ့ပတ်သက်ပြီးအစ္စရေးကတာဝန်ယူသွားမှာပါဒါပေမဲ့လည်းအုပ်ချုပ်ရေးဘိုင်းနဲ့ပတ်သက်ပြီးတော့အခုလိုပြောပါရယ
် As far as the civilian management of Gaza
အရဲသားတွေအုပ်ချုပ်တဲ့ဂါဇာမှာဒီနယ်မြေစစ်မဲ့ဆုံးဖြစ်ရေးနဲ့အစိုးရအတွေးခေါ်ယူဆကင်းရှင်းတဲ့ဒေသဖြစ်ဖို့ဒီနှစ်ခုကိုကျွန်တော်တို့မြင်တွေ့လိုပါတယ်အခုတတိယတော့ပါလက်စတိုင်းအာဏာပိုင်တွေအပါအဝင်ဘလို့အဖွဲ့အစည်းတွေကမှဒီလိုအခြေအနေကိုအကောင့်ထဲဖော်နိုင်တာမတွေ့ရပါဘူး
ဂါဇာကဆေးရုံတွေထိခိုက်ပျက်စီးမှုမရှိရလေအောင်ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုနေတဲ့အချိန်ထဲမှာပဲဂါဇာကအရက်သားတွေဘေးကင်းရာဆက်လက်ခတ်ခွာနေကြပါလိမ့်ခင်ဗျာ
VOA ကနေထုတ်လွှင့်ပေးနေတဲ့ရုံမြင့်တန်ကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရာဖက်မှာတွေ့ရတဲ့ဒါရိုက်နာဆင်ရဆိုတဲ့အောက်မှာနေ့စဉ် TV သတင်းလောTV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုလေးတွေကိုခဏအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။တယ်လီဖုန်းကဆိုရင်လည်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေတရကြည့်ရှုနိုင်ပါတယ်။အခုတော့ကဘာသလွားခီးသွားအစီအစဉ်မှာတရုတ်ပြည်မှာကျင်းတဲ့မဝေးလာတဲ့တိုင်ဝမ်ကျွတ်ခုပေါ်မှာစစ်ပေးရန်ရှိနေသေးတယ်ဆိုတာကိုအမှုပညာလက်ရာတွေနဲ့ပြသထားပါတယ်တရုတ်ပြည်တွင်းစစ်ကာလာတွေတုန်းကဘလို့အခြေအနေတွေနဲ့နေခဲ့ရသလဲဆိုတာအမှုပညာဖန်တီးမှုတွေအသံတွေမီးတွေနဲ့ပြသထားတဲ့မာချူကျွန်းကိုမဆုမြတ်မောကကဘာသလောခီတော်အစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
အရှေ့တရုတ်ပင်လယ်ထဲမှာရှိတဲ့ထိုင်ဝမ်ပိုင်းမာချွတ်ငယ်လေးဟာပထဝီအနေအထားအရထိုင်ဝမ်ထက်တရုတ်ပြည်မှာချင်းနဲ့ပို့ပြီးတော့နှီးပါတယ်။တိုင်ပင်မြို့ကိုလေယာဉ်နဲ့မိနစ်50လောက်သွားရပေမဲ့တရုတ်ပြည်မှာကြီးစီကတော့သင်္ဘောနဲ့သွားရင်မိနစ်20ပဲကြာပါတယ်။ထိုင်ဝမ်ဟာသူတို့အပိုင်ဖြစ်တယ်လို့ပြောပြီးအထင်မြွေးပြန်သိမ့်ပိုက်နိုင်တယ်လို့တရုတ်အစိုးရကချိန်ချောင်းနေချိန်မှာတရုတ်ပြည်မှာကြီးရဲ့ရန်မအေးသေးဘူးဆိုတာကိုမာချွတ်ကျွန်းပေါ်မှာအမှုပညာလက်ရာတွေနဲ့ပြသထားပါတယ်။November လလည်းအထိ Your country needs you glory of military spirit လို့အဓိပ္ပာယ်ရတဲ့အမှုပညာပြပွဲအတွင်းမှာမာချွတ်ကျွန်းအနှံ့ဒေသခံအမှုပညာရှင်တွေရဲ့လက်ရာတွေကိုပြသထားတာဖြစ်ပါတယ်။1949ခုနှစ်တုန်းကတရုတ်ပြည်တွင်းစစ်မှဆစ်ချုံးပြီးထွက်ပြေးရတဲ့ကူမင်တန်ရဲ့အမျိုးသားရေးဝါဒီတပ်တွေမာချွတ်ကျွန်းမှာအခိုင်အမာတပ်ဆွဲနေရယူပြီးတော့ကျွန်းပတ်လယ်တောင်တွေမှာလှိုင်းကူတွေဖောက်ဘုံးခိုခြင်းတွေဆောက်လုပ်ခါခံတပ်ကျွန်းလိုလုပ်ခဲ့ကြပါတယ်။အခုတော့အသုံးမပြုတော့တဲ့အဲ့ဒီနေရာတွေကိုအမှုပညာပြပွဲအတွင်းမှာအများပြည်သူလေ့လာနိုင်အောင်လို့ဖွင့်ပေးထားပါတယ်။ဘုံခိုခြင်းတွေလို့လုပ်ထားတဲ့လှိုင်းကူတွေတဲကိုဝင်လိုက်တာနဲ့ဘေးလွတ်အောင်ပြေးဖို့အုပ်အော်ဆွဲတံတွေကိုကြားနိုင်တယ်လို့တချို့နေရာတွေမှာတနက်ပြစ်တံတွေကိုလည်းကြားနေအောင်လို့လုပ်ထားပါတယ်
။你现在看过去的每一个山
ဒီပတ်ဝန်းကျင်မှာမြင်ရသမျှတောင်တွေထဲမှာလှိုင်းကူတွေဖောက်ထားပါတယ
်။
မာချီကျွန်းကိုကမ္ဘာမှာလှိုင်းကူအများဆုံးကျွန်းလို့တောင်ပြောရမှာပါ။ဘူးမဖောက်ထားတဲ့တောင်ဆိုတာမရှိပါဘူး။ကျွန်တော်တို့ငယ်ငယ်တုန်းကအဲ့ဒီလှိုင်းကူတွေထဲမှာပဲလှုပ်ရှားရှိတာအလုံးလှုပ်ခဲ့ကြတာပါ။အ
ဲ့ဒီတုန်းကအခြေအနေကိုဒီကျွန်းပေါ်မှာကြီးပြင်းခဲ့ကြသူတွေအခုချိန်ထိမမေ့နိုင်ကြသေးပါဘူး
။ဒီကျွန်းကိုမဆောက်ဘူးသူကပြင်းနေတဲ့火爆射击啊都都
ကျွန်တော်တို့ငငယ်တုန်းကဘုံကျဲပြီဆိုဘုံကိုချင်းတဲ့ဝင်ပုန်းခဲ့ကြရပါတယ်အဲ့ဒီအချိန်တွေကတော့တကယ်အိမ်မက်ဆိုးလေလိုပါပဲအခုခံစားရတဲ့ငြိမ်းချမ်းမှုဆိုတာလွယ်လွယ်နဲ့ရတာမဟုတ်ပါဘူ
းအမှုပညာကျွန်းအဖြစ်အသင်ပြောင်းထားတဲ့မာချူကျွန်းပေါ်မှာဒါအားပေးဆက်ရောင်ဟောင်းကြီးကိုလည်းအမှုပညာပြကန်အဖြစ်နဲ့အသင်ပြောင်းထားပါတယ်အခုအသုံးမပြုတော့တဲ့ဆက်ယုံထဲမှာအတန်တွေမိအောင်တွေတုံးပြီးတော့ပြည်တွင်းစစ်ကာလကအခြေအနေကိုပေါ်လွင်အောင်လို့ပြသထားတာပါ
我们想要用光去让参观者可以回到当时的时
候。စစ်ပွဲကာလတုန်းကကျုံးပေါ်မှာနေသူတွေစစ်သားတွေဘယ်လိုနေခဲ့ရတယ်လဲဆိုတာလာလေသူတွေသိအောင်မိအောင်တွေထွန်းထားပါတယ်
那我们在做灯光的规划时，也是大背使用行业一对，米阳的design先从脚步生产来看嘛，这个变变了那样变，不如开开瑞西格来塑料古巴对标进来一对，电脑的样物有切开来批发的。伢把米片他在嘛，不如你个家的塑料古保留你阿老他阿路标话的。
那最重要那个所谓的发电基础空间就是。
ดาบิเซยงจีเดมาอธิกาจาตรงกับดาบิเซตุยพิบายไอดาบิเซตุยอันนี้ยาวเนี่ยเลี้ยงมวยมีด้วยทุ่มบีดีเซยงเนี่ยแต่สุราปอลุยเอาเล่าถ่ายไปเลยไอ้ที่เชนงาเฮเซมีอาการตันเนี่ยเป็นยาบ้าเซบวยกาลากันยาเปสูมีเพียทาร์พิโลเฮเซมีกาเต็กโกตันบุชิเดียพิบายมีเพียทาร์ยังส่วนลูกกาพยองในมีทุ่มบี
นี่จะอะไรนี่เนี่ยมีอย่างปนอย่างอันนี้อย่างเนี่ยเลี้ยงมวยอย่างมีด้วยทุ่มบีอ่ะพิจารณาถ่ายไปเลยจะอาเปสยงเทวันไลด์เนี่ยสิ่งที่กาลากาเชนวิโกเปียยอดตัวทะลุขันซายาอังลุสันยาดันวิโกเล่พ่นเบียถ่ายไปดีเลย
ผมหวัง走进去的观众可以感觉到
ดาวเป็นสัญญาณในยาวนานด้วยนี่นะตัวคันนากรุงเทพเลยสุดจะดูสิ่งเหมือนตัวบีโร่ดีสัญญาณจีเอ็คของบางแต่ก็นั่งนานเลยมาคันซาตัวสิบุมยาวเลยมาเลยมาจีจอมบอมาอันนี้เป็นยาเลียอินสตาลเลชันเวทฮาร์ชิปจัตตาโบอันนี้ก็สามารถเข้าใจได้นี่เป็นยาเชนเวกูไรเสบวยเชนเวรงาตัวพิจารณาเรื่องเชนเวกูเปลี่ยนเลยไม่ยาบีโร่ปงพอท่าจาราพิบาร์เลย
ถ้าพลันชื่อโชยทุกทางเลยเชนงาการจะเชื่อดูยามจีสีกันบาร์เลยไต้หวันสุยากาลูเรทัวบีมาสุราจังกันจีกูเป็นตัวบ่าวยามไปส่วนเลยมีเบจิงกาการจะทัดลูยามไปทัวยามไม่กูเลยทุบยันทัวบาร์เลยยามกูนายจอร์แดนบามาเมลูยาร์บ่าวเอ็นเอ็มมีทุนทาร์กูรองอภิญญาณีมันมีสียาบ่าวเอ็งอยู่นี่เกียร์บ่าวสียาอันนี้กูจูดินตัวเชื่อบีดีจูโมมาการจะเชื่อดูโลกเฮราบ่า
อ่ะก็โลกแค่แค่เรื่องเชนวีอามานิทันเกจายาโมเสบวยทับเชมาโกตัวก็ไม่รู้ลาบาบูแต่จังเลยตัวจังโกยิ่งจะเนี่ยจังพี่เดสรากูนูเป็นยาเลียรีเนี่ยปอลุยอังลุพันดีทาจาราพี่ปารีเที่ยวกับไต้หวันโกเป็นเลยเต็มไปไม่รู้สิยาเอ็นอาเปียเชิงชาวนี่จังมาน้องเนี่ยเชิงชาวนี่รากูรอมาหมู่หูโลดีนูเป็นยาเชิงอาเปียวอะไร
รันสิริวันมันปูพาตาวันมันพาทับไปทับฝนสูงซึ่งว่านี่ใจมาจีกันเนี่ยมีอยู่เดียวเชิงชาวนี่รากูจันนารูกามาเจ้าบ่าวเที่ยงชงมูรีเนี่ยที่กายองลูลามาหูเบสสวยบาร์เลยจันนารูการอมาจูจงเอ็นนูเป็นยาเลียรีโกอสวงงูแต่ไหนเดี๋ยวมีเดียนตัวมาบ่าพิมาจีกับเจียนเย่เลยสวยเลยจันนารูการินเจมูบายยาเจียนสันตัวบ่าวเต็มบ่าวเลย
ไต้หวันสุยาเอาชงูอามาชินีไปไหมกว่าเวียพิมาจีเนี่ยปูนี่เลยมาจูจังบอมานั่งเงียบๆไต้หวันกูเท่ากันไปไหมสิบวัยยาพิมาจีเนี่ยปูบีร์นี่จะเชิญดูเรื่องชีจาวาร์เลยจำไปไหมอาลงการอสิบเชนปางกูมันลูลาจาวาบูแต่จังเลยเลสีเอเอชันชันพี่นี่เลยเชนี่กูเรื่องยาทารามาฮอบูสุรากูมันไม่เอาลูอันนี้เป็นยาเลียรีเนี่ยพันดีพิจารณาทารามเชื่อไป แต่เช่นนั้นสิ่งที่พิเศษจังบอกว่าสิ่งที่กล่าวต้องพิจารณาในอาริฮะคือเรื่องนี้เป็นยาเลียรีจังทุกชาติเลือกเสียในอาริพิเศษไปเลยแต่เช่นนี้มาเวยังจะมุ่งไปพิจารณาที่มาพิวอันนี้ท่าจะบอกแต่ที่เป็นในตัวเลือกพิเศษไปเช่นจะมาสูงยามมา VOA မြန်မာပိုင်းအစီအစဉ်ကနေအမေရိကန်နိုင်ငံရဲ့တည်ရင်တုံးတက်ချက်ဒီမိုကရေစီရဲ့ရာဂျမားရဲ့စီးပွားရေးနဲ့ဥတုရာသီဆိုင်ရာစားတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်တင်ဆက်နေပါတယ်။ကြအပြင်နောက်ဆုံးရကမ္ဘာနဲ့မြန်မာတည်ရင်တွေတည်ရင်ဆောင်မှာတုံးတက်ချက်နဲ့ဘဟုတုတရရပွဲကဏ္ဍဆောင်ကိုလည်းတနေ့ကငါချင်းထုတ်လွှင့်ပေးနေပြီးတော့ VOA မြန်မာပိုင်းရေဒီယိုနဲ့ရုပ်သံအစီအစ
အမေရိကန်နဲ့ဗြိတိန်တို့ကဟာမတ်စ်နဲ့ပါလက်စတိုင်းအစ္စလာမစ်ဂျီဟတ် PIG အဖွဲ့တွေကိုပြင်မထားပြီးတော့အင်္ဂါနေ့ကတတိယအတုပ်ပိတ်ဆို့အရေးယူလိုက်ပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရတဲ့အတွက်ရှမ်မုံငွေထူထောင်နိုင်စွာကိုအမေရိကန်နဲ့ဗြိတိန်တို့ကညှင်းဆိုးလိုက်တာဖြစ်တယ်လို့ကြေညာချက်မှာအမေရိကန်ဗန္ဓာရေးဝန်ကြီးဂျန်နက်ယယ်လန်ကပြောထားပါတယ်။တခါမြန်မာသတင်းဖက်မှာတော့ချင်းအမျိုးသားတပ်ဦး CNF နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေတိုက်ခိုက်တာကြောင့်အိန္ဒိယဖက်ထွက်ပြေးသွားကြတဲ့စစ်ကောင်စီစစ်သား43ယောက်နဲ့39ယောက်ကိုမြန်မာနိုင်ငံကိုပြန်ပို့လိုက်ပြီလို့နာမည်မဖော်လို့တဲ့အိန္ဒိယတာဝန်ရှိသူတို့က Reuters သတင်းဌာနကိုပြောပါတယ်အိန္ဒိယဖက်ကိုထွက်ပြေးပြီးတဲ့နောက်မီဇိုရမ်ရှိအိန္ဒိယလုံခြုံရေးတပ်ဖွဲ့ကသူတို့ကိုထိန်းနှိမ်ထားခဲ့တယ်လို့ရဲအရာရှိလေမေဆော်နမ်တီကပြောပါတယ် Jampore Kamaro, Manipura Machine, Nezago, Yahayene, Pajobi, Nema Anabinago, Lue, Pian Pilata Pidelo, Namem Polure, Fedre, Soya, Lunoe, Tawinshi Duga, Raita, the Dingo Piovare. Today, a change of regard, the La Babeshe. Chicken name the Manatu, a season, Tolo Yemogaro, Mattingi type, Chipare. Bodhune Menepe, Chaunayani, Kunanidi, season ago, Line Domita, Donzene, Line Domita, Lizago, Line Lamida, Tia, Gozepi, VOAF, Facebook, YouTube, Netuda, Dogani, Tolu, and Kerava, Totashi Mianigua, Nama Pidu Pida, Along Jama Shilan, Pekimiro, Jama Jabazi, Vio Ego Nasin, Dole, Tuba, Jesu de Mare, Vio ATV Magazine, Season Egole, VOA TV Magazine, Video, the Dendore Gole, Kana, like Red Go, Pashu, Nasin, and Yavarashin.